Welcome to the Voice of America in Burmese.
မင်္ဂလာညဉ့်ပြန်ပါလိမ့်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဖေဖော်ဝါရီလ22ရက်ဗိုလ်ရုနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီ10:00အထိတိုင်းလူမီတာ1925/32နဲ့လိုင်းလက်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝင်တင်ဆက်သွားမှာပါခင်ဗျာ
ကျွန်တော်အောင်လင်ဦးပါဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်မှာဆုလိုက်ပြုံးလဲပြစ်ခတ်မှုတွေကြောင့်ထိခိုက်နေနိုင်ခဲ့ရသူကျောင်းသားတွေမိဘတွေဆရာတွေနဲ့တမတ်တော်နဲ့ Trinity နဲ့တွေ့ဆုံမှုရှိနေပါတယ်ရခိုင်ပြည်နယ်မှာလူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်ရဲ့အကြီးအကဲကိုနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခွန်ရုံး ICC ကအရေးယူနိုင်အောင်ကြိုးပမ်းမှုဖိရှာလွတ်တော်အမတ်တရားရောကတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့အတူညင်ညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနေကြာလူနေထိုင်ခွင့်မရှိတဲ့ကျွန်းပေါ်မှာခိုးလုံနေကြတဲ့ရိညာဒုက္ခသည်တွေဌာနီပြန်နိုင်ရေးဦးပေါင်းဆောင်ရွက်ဖို့နှစ်ဖက်နိုင်ငံတို့ကသဘောတူကြပါတယ်ဒါပေမဲ
့ချင်းမတ်မတ်ရဲ့ဟွန်မေလ်တဲ့တဲ့လွန်ဒင်းပင်ဆာရှုလတိဆိုင်ရာဟတ်တူဖာရာဒီဖူစကူဂျီ
ဘယ်လိုဆိုရင်စိတ်ရှိနေတယ်လဲဆိုတာကိုကျွန်းပေါ်ကဒုက္ခသည်တူပြောသွားတာပါဒီကြောင့်နဲ့တူရိုက်တာသတင်းတောက်နှစ်ဦးကိုဒီကနေ့ရုံးထုတ်တဲ့အချိန်လေးအမျိုးသားရေးဆရာတော်ဦးပါမောခကိုထောင်နှံ3,00,000ချမှတ်လိုက်တဲ့သတင်းနဲ့အတူမြန်မာနိုင်ငံကကွန်ပျူတာထူးချွန်ကျောင်းသားတွေရဲ့ပြိုင်ပွဲအကြောင်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရအောင်ပါပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဝင်းမင်းတို့ပြောပြပေးပါအောင်ဗျာ။
အမေရိကန်ပြည်ထောင်စုမှာဆုလိုက်ပြုံးလိုက်ပြစ်ခတ်မှုတွေကြောင့်ထိခိုက်နေနိုင်ခဲ့ရသူကျောင်းသားတွေမိဘတွေဆရာတွေနဲ့တမတ်တော်နဲ့ Trinity နဲ့တွေ့ဆုံပြီးခံစားချက်တွေကိုနားထောင်မှုရှိနေပါတယ်။လူမျိုးများတည်ချင်စင်နိုင်တဲ့လက်နက်ဖြင့်တနက်တွေမှာပြောင်းလဲတက်စင်နိုင်တဲ့ခရီးရတွေကိုတာမြင်ဖို့တနက်ဝယ်ယူမဲ့သူတွေရဲ့နောက်ကျောင်းရာသွင်းကိုပုံမတင်းတင်းကျပ်ကျပ်စစ်ဆေးဖို့လဲတမတ်ကမနေ့တုန်းကပဲတိုက်တွန်းခဲ့တာပါ။ဒီကနေ့တမတ်နဲ့တွေ့ဆုံမဲ့သူတွေထဲမှာတော့ကျောင်းသားအတူရဲ့ပြစ်ခတ်မှုကြောင့်လူ18ယောက်သေဆုံးခဲ့ရတဲ့ Florida ပြည်နယ် Parkland မြို့ကမာဂျိုရီစတုန်းမန်ဒေါက်ကလပ်စ်တက်တန်းကျောင်းကကျောင်းသားတချို့လည်းပါဝင်မှာဖြစ်ပါတယ်။တနက်ခိုင်ဆောင်ခွင့်ထင်းချွေရီကျောင်းသားတရားကျော်ကလည်းဒီကနေ့မှာပဲပြည်내မြို့ပေါ်မှာဆန္ဒပြဖို့စီစဉ်ထားပါတယ်။တမတ်ထရန့်ကတော့ဖလော်ရီဒါတက်တန်းကျောင်းပြစ်ခတ်မှုဟာအစုလိုက်ပြုံးလိုက်တပြက်ခဲ့တဲ့မိစ္ဆာလုပ်ရဖြစ်မနေ့တုန်းကပဲမှတ်ချက်ပြီးပြောဆိုခဲ့သလိုနောက်ကျောင်းရာသွင်းစစ်ဆေးမှုတွေတင်းကျပ်ရေး Republican နဲ့ Democrat နှစ်ဖက်စလုံးကအာရုံစိုက်ကြဖို့လဲ Twitter လူမှုကွန်ရက်ကနေပြောဆိုထားခဲ့တာပါ။ပြကမှုဖြစ်ပေါ်ခဲ့ပြီးတဲ့နောက်ပထမဆုံးအချိန်ဖြစ်အခြေတွင်မှတ်ချက်ပေးပြောဆိုရမှာစာတင်ကျောင်းတွေဘေးကင်းလုံခြုံရေးဟာအစိုးရအတွက်ဦးစားပေးလို့ရဖြစ်ကြောင်းပြောဆိုခဲ့သလိုရှစ်သတင်းပတ်တဲ့ပြည်내အုပ်ချုပ်ရေးမှုတွေနဲ့တွစ်ဆုံဆွေးနွေးမှာဖြစ်ကြောင်းလည်းကြေညာခဲ့ပါတယ်။ဖြစ်ပျက်ခဲ့တာတွေပေါ်တုံ့တက်နေပြီးအဖြေရှာဖို့ကြိုးစားပန်းစားဆောင်ရွက်နေတဲ့အကြောင်းလည်းအင်ဂျီရောအခမ်းအနားတွင်လုံခြုံရေးတပ်ဖွဲ့အနေနဲ့အရေးပေါ်ခေစေးဝန်ထမ်းတွေကိုတမန်ထွန်းကပြောဆိုခဲ့တာပါ။လည်းနဲ့ထိန်းချုပ်ရေးတမန်ရဲ့ဆွေးပြေးချက်ထဲမှာတော့ပြီးခဲ့တဲ့နှစ်အောက်တိုဘာလတည်းလူပေါင်း58ယောက်သေဆုံးပြီး852ယောက်ဒဏ်ရာရရှိခဲ့တဲ့နီဗာဒါပြည်နယ်လတ်စ်ဗေဂတ်စ်မြို့ကဖြစ်ခဲ့မှုမှာတနက်သမားအုံပြုခဲ့တဲ့ Bump Stocks လို့ခေါ်တဲ့စက်တက်ပြည်နယ်အောင်တနက်မှာတက်စင်နိုင်တဲ့ကိရိယာကိုတားမြစ်ဖို့လည်းပါဝင်ပါတယ်။
အမေရိကန်နိုင်ငံဖလော်ရီဒါပြည်နယ်မှာလူပေါင်း18ဦးတည်ခဲ့ရတဲ့ဒီကြောင်းတွင်ပြစ်ခတ်မှုအပြီးတနက်ထိန်းချုပ်မှုချမှတ်ရေးအတွက်ဆက်ဆန္ဒပြတောင်းဆိုဖို့ဒီကြောင်းကကျောင်းသူကျောင်းသားတွေပြင်ဆင်နေကြပါတယ်။ပြည်ခဲ့တဲ့ဘက်ကဒီပြည်နယ်တောင်ပိုင်းပတ်ကလန်မြို့ထက်တန်းကျောင်းမှာဖြစ်ခဲ့တဲ့ဒီပြစ်ခတ်မှုအပြီးမှာရှားနဲ့ချီတဲ့ကျောင်းသူကျောင်းသားတွေအနေနဲ့ဖလော်ရီဒါပြည်နယ်မြို့တော်ကပါလီမန်အဆောက်အဦကိုချီတက်ကြပြီးဒီတနက်ထိန်းချုပ်မှုဥပဒေတွေချမှတ်ပေးဖို့လွှတ်တော်အမတ်တွေကိုတောင်းဆိုဆန္ဒပြကြမှာပါ။ဆေဂျောတရွေတနသမတူပြစ်ခတ်မှုကြောင့်အမေရိကန်သမိုင်းမှာလူအများဆုံးတည်ခဲ့ရတဲ့ပြစ်မှုတွေထဲကတစ်ခုအဖြစ်ကြုံခဲ့ရတဲ့ Marjorie Stoneman Douglas တဲ့ကျောင်းကကျောင်းသူကျောင်းသားတရားကျော်အနေနဲ့ပြည်နယ်မြို့တော် Tallahassee ကိုဘတ်ကားတွေနဲ့သွားပြီးဒီနေ့လွှတ်တော်ရှိမှဆန္ဒပြကပြည်နယ်လွှတ်တော်အမတ်တွေနဲ့လည်းတွေ့ဆုံဆွေးနွေးကြမှာပါဒီဆန္ဒပြမဲ့ကျောင်းသူတူဖြစ်တဲ့ Ariana Otika ကဒီပြစ်ခတ်မှုမှာအဓိကခံစားခဲ့ရတာကသူတို့ကျောင်းသူကျောင်းသားတွေပဲဖြစ်တဲ့ယင်းနေ့ကျွယ်ဝေရာဒီဖြစ်စဉ်ကြီးတစ်ခုလုံးကိုသူတို့ကိုယ်တိုင်မျက်ဝါးထင်ထင်ကြုံတွေ့ခံစားခဲ့ရတယ်။တစ်ချိန်မှခေါင်းဆောင်ဖြစ်လာကြမဲ့ကျောင်းသူကျောင်းသားတွေကိုအခုလိုထိခိုက်ခံစားလိုက်ရတာကစိတ်နာစရာကောင်းတယ်လို့ပြောလိုက်ပါတယ်။တချို့ကျောင်းသူကျောင်းသားတွေအနေနဲ့လည်းမနေ့ကပြည်နယ်အောက်လွှတ်တော်မှာဒီမိုကရက်တစ်ပါတီအမတ်တွေဆိုပြတဲ့မောင်းဖြေသနက်ထင်ချုံရင်မူချမ်းကိုအာဏာရ Republican ပါတီအမတ်တွေကအများစုမဲနဲ့ပယ်ချပြီးမှတော့ကလည်းမချေမနှက်ဆန္ဒပြခဲ့ကြပါသေးတယ်။ဒီမနေ့ကဆန္ဒပြပွဲမှာပါခဲ့တဲ့နောက်ကျောင်းသူလစ်စီအီတန်ကလည်းလွှတ်တော်အမတ်တွေအနေနဲ့အခုလိုမဲခွဲပယ်ချလိုက်တာကြောင့်တကယ့်ကိုနှလုံးကြေကွဲစိတ်ထိခဲ့ရတယ်။ဒါပေမဲ့သူတို့ဆန္ဒပြတာကိုတော့ရပ်မှာမဟုတ်ဘူး။သူတို့ယုံကြည်တာအတွက်ဆက်တိုက်ပွဲဝင်သွားမယ်လို့နန္နာချီချီပြောခဲ့ပါတယ်ခင်ဗျာ။
American to Tamara, Mike Pence, Tilas, and Maranga, Nyakuya, Sua, Tawan Shigri, Twistombo, Season Gavime, Nyakuya, Paka, Seasingo, Chenka, be my Pekere, American Sua, Tawan Shigri, Piovare, Tanguyang, Pyongchamua, saw the Olympic Agaza, Pomboy, Kana, Chimpavi, Nautie, Fiwai, Say Animare, Tanguyama, Yoni, American to Tamara, Pomboy, Kana, Tayokere, Nyakuya, Agaza, Pogu, Usanadu, Nyakuya, Kansan, Kinjong, Yanima, Kin Yujong, Tamara, American Tutamara, Pistomo season Giraba, Tanguya Tama Indoma, Pistomo season Target Echale, Washington Post in Zaga, Popiavare, American Nanja Intana, Piawinadu, Etan Nora Caro, Patenta Missidone, Nuclear Sisinego, Yakuriaga, Solon Name, Quinlandiaco, American Tutamaga, Piankima, Tesan Labo, Sensini Gajone, Ginja Topia, Piaso Gavare, Daimele, Yakuria Town Shizu Ripeka, Nason Chinjama, Season of Chakiraja. ခွင်းလန်းကောက်တည့်ရဲ့လက်လွတ်ဆုံးရှုံးရတဲ့အတွက်ဝန်ထမ်းကြောင့်လည်းပြောဆိုခဲ့တာပါသူသမားရဲ့ခီးစဉ်မတိုင်မီမှာတော့ရောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်မဲ့အလားအလာပေါ်အမေရိကန်ဆွေရကမျှော်လင့်ချက်တော်သိမ်းထားခဲ့ပါဘူးဒါပေမဲ့သူသမားကိုရီးယားကျွမ်းဆွေမှာရောက်နေစဉ်တွေ့ဆုံလို့တဲ့ဆန္ဒရှိကြောင်းမျှော်ကိုရီးယားရဲ့သဘောထားကိုအမေရိကန်ဘူထောက်လှမ်းရေးအေဂျင်စ
North Korea Temorego, Coating, Tetari, Swepion, Pigel, Japan, and Pagasa Suelabare, North Korea, Lantern to Rare, Yujon, two, Coating, Temojinago, Tuning and Matapada, United Temong, the Siga, Pigeon Capi, Kulu, Swepion, Pitegarago, a shitty open area, Japan, Sita, Talanga, Miawa, Tinti, Milayalu, Topio Labare, Tuning and Shahan Yugani. My dear, other T-78, Japan and Jay Winnie Tanaga Sati, a gulu to Shimugo, Kulatamaga Lojan Kosigo, let the Rimpo Rabi, a gulu to Letaga, Dinner Temaso, and Thongjin Shidabilo, so I can.
You are Americans and Yabe Yamabada, she's in a go. Now I'm going on a SNIT. Lidomida Saku, kilohertz Tinga Lingatonia. Lidomida Nesanga, kilohertz Titisha Kondonia.
ไตล์ขุมิดาตรงนั้นเนี่ยกิโลเฮิรตซ์โกตรงๆงานเนี่ยปฐมนายวันมาไลน์แลมิเตอร์100กว่าเซนกิโลเฮิรตซ์ติงงาคงาโรกันนี่ทุ่งเล่นติงอยู่ได้ใช่ยูเมกันทําเนี่ยมาไว้ซีซินเนี่ยปอดูเนี่ยญาติตัวนี้โหเสร็จเล็จจริงๆนี่ว่าเยอะแค่ปีนึงก็จะจบอย่างปริปกติมาลุกขึ้นชูพอมุยจูลงเนี่ยเอลุสุสะกันเนี่ยญาติมาเสร็จแต่จีเกโกนักงานก็ยาซุปิมุสายคงโยไอซีซีก็ยืนอยู่เนี่ย ประเทศสุยากาอุสังจูบามูประเทศลุตอมาที่อาเจียวกาไต่เต้าสุไลปาร์เอยมัตตามโรกาเวอุซิโจปูโจมูจิเมอแลงโกไอซีซีมาเซเซโกกลุ่มธรรมกาลุงยุยกอสิกาส่งเพียงในอ่อนอุยอปาธรรมกาอียูพ่อวันโกซีโอโมเลไต่ต้นทาร์เรซาซังโรประเทศนั้นยี่ปาร์ตี้ปองซงาลุตอมาที่อาเนียวกาเลมัยยิทูกิจาราวาแข่งขันในเมียวไปมาปีกันเนอโอโกลาหน้าเมงาลุงยุยกิสกันโกซีนินเทคเคเรียเอเอสซีสุยาอุสุโกเนมาลุงยุยตะปอรีไลลันเชลียมา ลูกคุยชูปามุรีจีเจจูลงเกี่ยวกับธรรมกาป่าวเองนั่นเองนะครับท่านว่าสุดสุดท้ายไปเลยสิ่งที่เราเอ็นยิ่งเป็นการดิฉันงูทุกปีก็จะเรื่องงานจะตกกันเลยชาวต่างชาติชี้จังเลยกลุ่มธรรมกาก็คำนั้นทาร์บ้าเนี่ยมาเสียกันแล้วนั่นเองนะครับสุดสุดนี่ดูลูกคุยชูปามุรีมีชี้จังยิ่งสันทับีที่จะตัดชิวตัดเชื่อมุลูลูกคุยชูปามุจูลนูตัดป่าวเองที่ชิวเลยยี่ยูเกี่ยวกับเลยเพื่อจะลดอมาดีเย่จริงๆจะมาโรยังขันบินในเจ็ดเนี่ยพัตตาลูประเทศนั้นงาแต တွေထွက်ပေါ်ခဲ့သလိုပရိရှားစတာလင်ပေါင်း59စန်းအကူအညီထောက်ပံ့နေပေးခဲ့တဲ့အပေါ်ကြိုဆိုကြောင်းလည်းပြောဆိုထားတာပါ။ဒါပေမဲ့လည်းလူညဝင်းကောင်စီရဲ့တောင်းဆိုချက်တွေကိုအကြီးအကျယ်လှလှရှုထားဆဲဖြစ်တဲ့အတွက်နောက်တစ်ဆင့်တက်ဖို့လိုအပ်နေကြောင်းနဲ့လူညဝင်းကောင်စီအနေနဲ့မြန်မာနိုင်ငံအရေးကို ICC ထံလွှတ်ပေးဖို့အချိန်တမီဖြစ်ကြောင်းလည်းဖော်ပြထားပါတယ်။
မလေးရှားနိုင်ငံဘော်နီယိုကျွန်းမှာခြေစိုက်ဖို့ကြိုးပမ်းနေတဲ့ IS Islamic စစ်သွေးကြွအဖြစ်တံတရားရှိထားသူ10ဦးကိုမလေးရှားရဲတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ ဇန်နဝါရီလနဲ့ဒီလဖေဖော်ဝါရီလဇန်နဝါရီအတွင်းစက်တိုက်စီးနှင်းရှာဖွေမှုတွေလုပ်ခဲ့ရမှာအခုလိုဖမ်းဆီးနိုင်ခဲ့တာဖြစ်တယ်လို့မလေးရှားမျိုးသားရဲတပ်ဖွဲ့အကြီးကမိုဟာမက်ဖူစီဟာရွန်ကဆိုပါတယ်ဖိလစ်ပိုင်နိုင်ငံမှာနိုင်ငံသားတွေကိုပြန်ပေးဆွဲဖမ်းဆီးပြီးခေါင်းဖြတ်လိရှိတဲ့အဘူဆာယက်စစ်သွေးကြအုပ်စုကအသက်28နှစ်အရွယ်အစ်မင်းခေါင်းဆောင်ဖြစ်မတင်ကားသူဒုဖာလဲအခုဖမ်းဆီးခံရသူတွေထဲမှာပါဝင်ခဲ့ပါတယ်ဖမ်းဆီးခံရသူတွေဟာIS Islamic စစ်သွေးကြော်တွေအနေနဲ့မလေးရှားရဲ့ဘော်နီယိုကျွန်းပေါ်ရှိဆာရာပြည်နယ်ရှေ့ပိုင်းကနေဖိလစ်ပိုင်နိုင်ငံတောင်ပိုင်းကိုထွက်သွားရမှာလဲအကူအညီပေးခဲ့တယ်လို့မလေးရှားရဲ့တပ်ဖွဲ့အကြီးအကဲကဆိုပါတယ်။ဒီဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာတော့1980ပြည့်လွန်နှစ်တွေကစလို့မွတ်စလင်တပုံတွေကကိုပိုင်အုပ်ချုပ်ရေးယာယီအတွက်ဖိလစ်ပိုင်ဆိုးရွားကိုဆန့်ကျင်တိုက်ခိုက်လာနေတာဖြစ်ပါတယ်ခင်ဗျာ
။စီးရဲနိုင်ငံဒမက်စကပ်မြို့ရဲ့ဆင်ချေဘုံဒေသကူတာရှေ့ပိုင်းမှာအစိုးရကိုထောက်ခံသူလက်နက်ကင်တပ်ဖွဲ့တွေရဲ့တိုက်ခိုက်မှုတွေကြောင့်မကြာသေးတဲ့နှစ်တွေအတွင်းအသေးပြောက်အများဆုံးအခြေအနေတွေနဲ့ကြုံနေရတဲ့အကြောင်းစီးရဲတက်ကြွလှုပ်ရှားသူတွေကပြောပါရတယ်။တိုက်ခိုက်မှုတွေကြောင့်တနင်္လာနေ့နေ့ကစလို့လူပေါင်း250ထက်မနည်းသေဆုံးခဲ့ရကြောင်းလဲဗြိတိန်ခြေဆိုင်စီးရဲလူခွင့်ရေးစောင့်ကြည့်အကဲကဖွဲ့ကပြောဆိုထားပါစီးရဲနိုင်ငံမှာအချိန်တိုအတွင်းလူအများများသိကျခဲ့မှုတွေနောက်ဆုံးဖြစ်ရကတော့ဒီဒေသမှာပဲ2013ခုနှစ်တုန်းကဒါရုလက်နက်နဲ့တိုက်ခိုက်ခံရခြင်းမှာကြုံခဲ့ရဘူးပါတယ်လင်းနေချာဝိုင်းရန်ပိတ်ဆို့ခံထားရတဲ့ကုတာရှိပိုင်းဒေသကိုအတိုက်ခံလက်နက်ကင်တပုံးတွေလက်ကပြန်လည်သိမ်းပိုက်နိုင်ပြီးစီးရဲတပ်ဖွဲ့တွေကျိုးဝန်းလာရမှာပြစ်ကတ်တွေလည်းတကြောပြန်ကြီးထွားလာနေတာပါစီးရဲနိုင်ငံတွင်းကနေမျိုးတွေကိုထိန်းချုပ်ခဲ့မှုနဲ့ IS စစ်သွေးကြွတွေကိုရှင်းလင်းဖို့ကြိုးပမ်းမှုတွေတော်တော်များရှိနေချိန်မှာပဲဒမက်စကပ်မြို့တော်မှာတပ်ဖွဲ့တွေကြီးထွားလာနေတာလည်းဖြစ်ပါတယ်တကြောပြန်ပြစ်ကတ်တွေကြောင့်နိုင်ငံတကာကစိုးရိမ်မှုတွေလည်းထွက်ပေါ်လာနေတာပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရက်ကတော့အချက်ဖက်မှုတွေရောပေါအောင်တက်ဆိုင်သူအားလုံးကချွင်းချက်မရှိဆောင်ရွက်ကြဖို့အမေရိကန်အနေနဲ့တိုက်တွန်းကြောင်းပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံအနေနဲ့စီးရဲသမ္မတဘရှာရ်အာဆတ်ဆိုရနဲ့မဟာမိတ်တွေကိုအားပေးထောက်ခံမှုတွေအဆုံးသတ်ဖို့လိုအပ်ကြောင်းနဲ့ကုတားရှိပိုင်းမှာကြုံနေရတဲ့စိုးရိမ်စရာအခြေအနေတွေနဲ့အရသာတွေပေါ်ရဲဆက်ဆက်သိကျအောင်တိုက်ခိုက်မှုကိုကျူးလွန်သူတွေဖြစ်ကြကြကြောင်းလည်းပြောဆိုသွားခဲ့ပါတယ်
။တောင်အာဖရိကနိုင်ငံမှာတော့ဂျေးလက်ရဲစခန်းတစ်ခုကိုဒီနေ့တိုက်ခိုက်ခဲ့ရမှာရဲရရှိ9ဦးနဲ့စစ်မှုထမ်းဟောင်း2ဦးသေဆုံးခဲ့ရပါတယ်။ဒီရဲစခန်းပြောခွင့်ရကလက်နက်ကင်ဂိုင်းတစ်ခုကနိုင်ငံတောင်ပိုင်းအန်ကိုပိုမြို့ရှိရွာလေးကိုညတကောင်ကျော်လေးမှာဝင်ပစ်ခဲ့တာမှာရဲရရှိ3ချက်ချင်းတေခဲ့ရတယ်လို့ဆိုပါတယ်။နောက်ဒီတိုက်ခိုက်သူတွေအနေနဲ့လက်နက်တချို့ကိုခိုးယူသွားပြီးရဲရရှိတစ်ခုကိုဖမ်းဆီးခေါ်ဆောင်ကရဲပေါ်မကတစီနဲ့ထွက်ပြေးသွားတယ်လို့ဒီပြောခွင့်ရကဆက်ပြောပါတယ်။ဒီပြောခွင့်ရကဆက်ပြီးနောက်ပိုင်းမှာဒီဖမ်းခံခဲ့ရတဲ့ရဲ2ဦးရဲ့အလောင်းတွေကိုလမ်းဘေးမှာပြစ်ထားခဲ့တာတွေ့ရတယ်လို့လည်းဆိုပါတယ်။နောက်အခုလိုထပ်ပြေးနေချိန်မှာဒီဂိုင်းသမားတွေကစစ်မှုထမ်းအောင်သူကိုလည်းဆက်လက်တိုက်တက်ခဲ့တယ်လို့ရဲတွေကရှင်းပြပါတယ်ခင
်ဗျထွေတန်းရောက်မြန်မာနိုင်ငံနိုင်ငံတော်သတင်းတွေကိုကိုအောင်နှွေဦးနဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာရောဒီရဲ့ Facebook စာမျက်နှာမှာပါတရိုက် live ထုတ်လွှင့်ပေးနေတာမို့နားဆင်နိုင်ပါတယ်။အခုတော့ဆက်သွယ်မိမြန်ချက်တွေသတင်းပေးပို့ချက်တွေကိုတင်ပြသွားပါမယ်။အရင်ဆုံးဘင်္ဂလားဒေ့ရှ်နေဆက်ကဒုက္ခသည်အရေးကိုကြည့်ရအောင်ပါ။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နေဆက်ကလူနေထိုင်ခွင့်မရှိတဲ့ No Man Land တားမြစ်နယ်မြေပေါ်မှာနေထိုင်ကြတဲ့ထောင်ချီတဲ့ Ranger တွေဌာနပြန်နိုင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့ပူးပေါင်းဆောင်ရွက်ဖို့သဘောတူညီခဲ့ကြပါတယ်။ဒါပေမဲ့ Ranger တွေတာဝန်ပြန်ရေးလုပ်ငန်းစဉ်က Ranger တွေရဲ့သဘောဆန္ဒအတိုင်းသာဖြစ်ရမယ်လို့လည်းအခိုင်အမာပြောဆိုခဲ့ကြတာပါ။နှစ်နိုင်ငံနေဆက်က No Man Land တာမြင့်နယ်မြေမှာနေထိုင်သူတွေကတော့နေသားစောက်တပ်ဖွဲ့တွေတိုးမြင့်ပြီးလုံခြုံရေးယူထားတဲ့အပေါ်မှာစိုးရိမ်နေကြပါတယ်။မတ်သိန်ကြီးထက်ကအစူစီးတင်ပြထားပါတယ်
။မြန်မာနဲ့ Bangladesh နေဆက်ကလူနေခွင့်မရှိတဲ့ No Man Land ပေါ်မှာနေထိုင်နေကြတဲ့ Rohingya 6000 ကျော်တို့ဌာနပြန်ရေးနှစ်နိုင်ငံနေဆက်အနာပိုင်တွေကိုယ်တိုင်တွားရောက်ပြီးအင်္ဂါနေ့ကဆွေးနွေးခဲ့ပေမယ့်လို့ရိုဟင်ဂျာတွေကတော့နိုင်ငံသားဖြစ်ခွင့်အာမခံချက်နဲ့လုံခြုံရေးအာမခံချက်မရှိဘဲဌာနေမပြတ်နိုင်ဘူးလို့ပြောဆိုခဲ့ကြတာပါနှစ်နိုင်ငံနေဆက်ကလူနေခွင့်မပြုတဲ့တားမြစ်နယ်မြေ No Man Land ပေါ်မှာနေထိုင်နေတဲ့မိုဟာမက်အစ္စမီကတော့သူ့ရဲ့စိုးရိမ်ချက်ကိုအခုလိုပြောပြပါဗျ
။ Shima tomade hon military de lunding
လူမနေရတားမြစ်နယ်မြေနိုမန်လန်ပေါ်ကစခန်းတွေအနီးမှာနေသားဆောင်တပ်ဖွဲ့ဝင်400လောက်ကင်းနဲ့စောင့်ကြံနေရပါသူတို့ကစခန်းတွေလည်းစောက်ထားပါတယ်တန်ဆူးကျိုးတွေနဲ့လည်းခြံစည်းရိုးတစ်တွေကာနေပါတယ်အခါတလေကျွန်တော်တို့တဲတွေပေါ်ကိုအုတ်ခဲကျိုးတွေနဲ့ပစ်ပါတယ်ညတိုင်းညတိုင်းလူတွေထိတ်လန့်နေရပါတယ
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားအငင်းပွားနေတဲ့နိုမန်လန်ပေါ်မှာနေထိုင်နေကြတဲ့ရိုဟင်ဂျာတွေကဘ Bangladesh နိုင်ငံဘက်ကိုမဝင်လာအောင်လဲတားဆီးခံထားရတာကြောင့်ပြိမ့်မိနေတာဖြစ်ပါတယ်။မြန်မာဘက်ကိုပြန်လာဖို့ဆိုရမှာလဲရိုဟင်ဂျာတွေကသူတို့လုံခြုံရေးကိုစိုးရိမ်နေကြပါတယ်။မြန်မာပြည်ရဲ့ရေးဝန်ကြီး Bangladesh နိုင်ငံခီးစဉ်အတွင်းမှာလဲရိုဟင်ဂျာတွေဌာနေပြန်ရေးလုပ်ငန်းစဉ်ကိုဆွေးနွေးခဲ့တာဖြစ်ပြီးနှစ်နိုင်ငံနယ်စပ်ကတားမြစ်နေမြေမှာနေထိုင်နေကြသူတွေကိုပြန်လည်လက်ခံရေးနဲ့ပါဝင်ခဲ့ပါတယ်။ Bangladesh ပြည်ရဲ့ရေးဝန်ကြီးအာဆက်ဒူဇမန်ခန်းကတော့ဒီလူတွေဌာနေပြန်ရေးစတင်နေပြီလို့ပြောဆိုခဲ့တာပါ။အ
ေးမူတေပရာ6000လို့ဒီအမဒဇီရိုလိုင်းနဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်ရဲ့ဒီဘော်ဒါလိုင်းစေးဘော်ဒါလိုင်းနဲ့
မြန်မာနိုင်ငံမြန်မာနယ်စပ်ကလူမနေရတားမြစ်နယ်မြေမှာလူပေါင်း6000ကျော်နေနေကြပါတယ်။ဒီလူတွေကဘင်္ဂလားဒေ့ရှ်ဘက်ကိုရောက်နေတာမဟုတ်ဘဲမြန်မာအမျိုးပေါ်မှာပဲရှိနေသေးတယ်လို့မြန်မာကိုယ်စားလှယ်အဖွဲ့ကပြောလိုက်ပါတယ်။မြန်မာကိုယ်စားလှယ်အဖွဲ့ကလည်းဒီကိစ္စကိုသဘောတူပါတယ်။ဒါပြီးဒီလူတွေနေရရင်ပြန်ရင်လုပ်ငန်းစဉ်တွေစနိုင်ပြီလို့ပြောခဲ့ပါတယ်
။နှစ်နိုင်ငံနယ်စပ်ကလူမနေရတားမြစ်နယ်မြေ No Man's Land ပေါ်မှာနေထိုင်နေကြတဲ့ထောင်နဲ့ချီတဲ့ရိုဟင်ဂျာတွေကိုအကူအညီပေးရေးအဖွဲ့တွေကတရားမဝင်ထောက်ပံ့နေတယ်လို့လည်းမြန်မာဘက်ကထောက်ပြပြီးဒီလူတွေနေရပြန်လာဖို့ဘင်္ဂလားဒေ့ရှ်ဘက်ကကူညီဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကတော့ဌာနေပြန်ရေးအတွက်ကူညီဆောင်ရွက်ဖို့ကတိပြုပြောဆိုသွားပါတယ်ရှင်
။မသိငိတိုက်စူးစီးတင်ပြခဲ့တာပါ။အခုတော့ဖန်စီကန်သတင်းနောက်နှစ်ဦးရဲ့အခြေအနေပြောပြပါမယ်။ Writers သတင်းနောက်နှစ်ဦးကိုဖန်စီခဲ့တဲ့နေရာနဲ့ပတ်သက်လို့တရားရုံးမှာနှစ်ဖက်ထွက်ဆိုချက်တွေဟာကွဲလွဲမှုရှိနေတယ်လို့သတင်းနောက်တွေရဲ့အကျိုးဆောင်ရှိနေဦးခင်မောင်စောကပြောပါတယ်။သတင်းနောက်တွေရဲ့မိသားစုဝင်တွေကတော့သူတို့ပြန်လည်လွတ်မြောက်လာလိမ့်မယ်လို့ပြောနေကြောင်းဒီကနေ့ရုံးထုတ်စစ်ဆေးခြင်းမှာပြောပါတယ်။ Writers သတင်းနောက်နှစ်ဦးရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့ VOA သတင်းနောက်ကိုစီသူတင်ပြပါမယ်
။ Writer သတင်းနောက်တွေဖြစ်တဲ့ကိုဝလုံးနဲ့ကိုကျော်စိုးတို့နှစ်ဦးကို၅ချိန်မြောက်အဖြစ်နဲ့ဒီကနေ့ရုံးထုတ်စစ်ဆေးရမှာဖမ်းဆီးရမှာပါဝင်ခဲ့တဲ့ရဲဝန်တန်းတဦးနဲ့အရသာတပ်တွေတဦးကိုတရားခွင်မှာစစ်မေးကြတာပါအရသာတပ်တွေရဲ့ထွက်ဆိုချက်နဲ့ရဲဘက်ကထွက်ဆိုတဲ့အချက်လက်တွေကွဲလွဲနေတယ်လို့သတင်းတော်တွေရဲ့အကျိုးဆောင်ရှိနေဥက္ကမောင်စောကပြောပါတယ
်ဖမ်းတဲ့နေရာရဲပြောတဲ့နေရာနဲ့မဟုတ်ပဲနဲ့ရဲကတော့အမှတ်သုံးသမှားကြီးပေါ်လို့ပြောတာဟုတ်ပြီဒီလိုကကျွန်တော်တို့ကတော့မဟုတ်ဘူးကျွန်တော်တို့ဖမ်းတာအဲဆောင်းနှင်းမော်တရားဆိုင်ရဲ့ရှေ့လက်မှာထွက်ထွက်ချင်းဖမ်းတာလို့ပြောတယ်အဲ့အခုတော့ဒီအရက်လက်တွေကတော့ရှာဖွေတဲ့နေရာတော့ဖမ်းတဲ့နေရာဟာအဲဟိုအားရဲ့စင်ကြီးရဲ့ဆိုင်ရှိပြောပြောတယ်နောက်အဲစင်ကြီးဆိုင်ကြီးကအဲဒီကတော့ကျွန်တော်တို့ပြောတဲ့ပြည်ယာဆိုင်နဲ့ကပ်ရပါဗျာအဲ့ဒီအချက်လက်ကလေးကတော့ကျွန်တော်တို့ရဲနဲ့ကွဲသွားပြီဗျာ
လေးချိန်မြောက်ရုံးထုတ်စင်မှာလဲအစိုးရတပ်တွေအဖြစ်ထွက်ဆိုခဲ့သူဒူရဲအုပ်မျိုးကူကူကရဲရရှိတဦးအနေနဲ့ရဲလက်ဆွဲဥပဒေကိုမသိရှိကြောင်းထွက်ဆိုခဲ့တယ်လို့ထွက်ဆိုချက်တွေဟာရှေ့နောက်ကွဲလွန်မှုတွေရှိနေတဲ့အတွက်သူ့ရဲ့ထွက်ဆိုချက်တွေအပေါ်တန်တရားရှိခဲ့တယ်လို့သတင်းတော်တွေရဲ့အကျိုးဆောင်ရှင်းနေဥက္ကမောင်စောကပြောပါတယ်အဖမ်းခံထားတဲ့သတင်းတော်နှစ်ဦးကိုရုံးထုတ်တဲ့ဒီကနေ့မှာအမကန်နဲ့လွတ်မြောက်လိမ့်မယ်လို့မိသားစုအနေနဲ့မျှော်လင့်ခဲ့ကြောင်းသတင်းတော်ကိုကျော်စိုးရဲ့ဇနီးမတ်ချစ်စုဝင်းကပြောပါတယ
်တမီးရောက်မှဒီနေ့သူမနေ့အစောကြီးတမင်းကမနေ့အစောကြီးခေါ်တယ်တမီးရဲ့နေ့ရောက်ကြလွှဲမယ်လို့ပြောတယ်ဆိုတော့တအားပြော်တော့တယ်ကွာအဲ့လိုဖြစ်ရင်တော့ကောင်းတော့ပေါ့တမီးရောက်မှလည်းပြောတယ်နေ့ရောက်ကြလွှဲမလားမသိဘူးဒီနေ့အဲ့လိုပြောတော့ပြောတယ်ပြောတာဒီနေ့ဘယ်လိုပြောပြောမှန်းမသိဘူးကွာလွှဲမလို့လည်းယုံကြည်တယ
်ဖန်စီကန်ရိုက်တာသတင်းတော့ကိုဝလုံးရဲ့ဇနီးမတ်ပန်းဣမွန်ကလည်းသူ့မျှော်လင့်ချက်ကိုအခုလိုပြောပြပါတယ
်ကိုကတော့ယုံကြည်နိုင်မှလွတ်စေတယ်နဲ့သူ့ကိုတခါရဲများဒီနေ့အိမ်ပြန်ပါလာမလားဆိုရဲမျောလင်းချက်ကယုံချင်းနေတိုင်းနေတိုင်းမှာရှိရဲ့အိတ်ဆန
်လာဒါပေမဲ့လည်းတရက်ခွင်မှာဆိုရသက်တဲ့နှစ်ဦးကသာစစ်မေးခဲ့ပြီးတော့နောက်ထပ်ယုံချင်းချင်းဆိုခဲ့ပါတယ်2018ခုနှစ်ဒီဇင်ဘာလ12ရက်နေ့ညကရဲရရှိတချို့ကညစာစားဖို့ဖိတ်ကြားလို့တွားရောက်တွေ့ဆုံစဉ်မှာလှုပ်ဝက်စားရစားတမ်းတချို့လက်ခံရရှိခဲ့ပြီးတော့ချက်ချင်းဆိုသလိုဖမ်းခံခဲ့ရတယ်လို့ဖမ်းဆီးကန်သတင်းတောက်တွေကသူတို့ရဲ့မိသားစုတွေကိုပြောပြကြောင်းရိုက်တာသတင်းတရမှာဖော်ပြထားပါတယ်ဖန်စီကန်တရင်တော်နှစ်ဦးဟာရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအစ္စလမ်ဘာသာဝင်10ဦးကိုတပ်မတော်သားတွေနဲ့ရွာသားတချို့ကရိုက်နှက်ပစ်ခတ်တပ်ဖြတ်ခဲ့ပြီးတော့အစုလိုက်ပြုံလိုက်ညှို့နှံထားခဲ့တယ်ဆိုတဲ့သတင်းကိုရိုက်တာသတင်းဌာနအတွက်ရေးသားဖော်ထုတ်ခဲ့တာလည်းဖြစ်ပါတယ်။သူတို့က1923ခုနှစ်ကပြဋ္ဌာန်းခဲ့တဲ့အစိုးရလိုအပ်ချက်ဥပဒေချိုးဖောက်မှုနဲ့ဆွဲချက်တင်ထားတာဖြစ်ပြီးတော့ပြစ်မှုထင်ရှားမယ်ဆိုရင်ထောင်ဒဏ်14နှစ်အထိကြာခံရမှာဖြစ်ပါတယ်။ဖန်စီထားတဲ့သတင်းတော်နှစ်ယောက်ကိုပြန်လွတ်ပေးဖို့အမေရိကန်၊ဥရောပသမဂ္ဂအပြင်ကုလသမဂ္ဂအတွင်းမှုချုပ်ကပါတောင်းဆိုနေတာဖြစ်ပါတယ်ခင်ဗျာ။
ပြည်ဝင်နောက်ကိုစီသူပါခင်ဗျာအခုတခါတော့အမျိုးသားရေးလှူရှားတဲ့တန်ကားတော်တစ်ပါးကိုထောင်ချလိုက်တဲ့တဲ့ရင်နှားဆင်းရပါမယ်2019ခုနှစ်ဧပြီလတုန်းကအမေရိကန်တိုင်ယုံရှိမှာအမျိုးသားရေးလှူရှားသူတွေနဲ့အတူဆန္ဒထုတ်ဖော်ခဲ့တဲ့မကွေးကြောင်းတိုက်ဆရာတော်ဦးပေါင်မောခကိုနိုင်ငံတော်အကြီးအကဲပြည့်စုံမှုပုံမှန်905ခါခွေးနဲ့ကမာရွတ်တရားရုံးကထောင်ဒဏ်3လဒီကနေ့ချမှတ်လိုက်ပါတယ်ဒါပေမဲ့သူ့အမှုအတွက်တရားစွဲဆိုတဲ့နေရာမှာမမှန်ကန်တဲ့တင်ပြမှုတွေရှိခဲ့တဲ့အတွက်ဆိုပြီးဆရာတော်ဘက်ကမြို့နယ်ဥပဒေအရာရှိနဲ့ရဲအရာရှိပါဝင်လူ6ဦးကိုတရားပြန်စွဲထားတယ်လို့ဥပမောက္ခရဲ့အကျိုးဆောင်ရှေ့နေကပြောပါတယ်ဒီအကြောင်းတရားရုံးမှာကိုယ်တိုင်သတင်းသွားယူတဲ့ကိုထက်အောင်ခန့်ကပြောပြပါမယ်
ဥပမာကပေါ်ဆွေးကျင်တင်ထားတဲ့ပုံမှန်95ခနိုင်ငံတော်ကြီးညိုပြက်စီမှုနဲ့14ချိန်ယောက်ကြားနာစစ်ဆေးမှုပြီးမှတော့ကမာရွတ်တရားရုံးကဒီကနေ့မှပဲထောင်နဲ့3လပြည်တန်ချမှတ်လိုက်ကြောင်းဥပမာကရဲ့အကျိုးဆောင်ရှိနေဦးအောင်သူရင်ထွန်းကပြောပါရယ်ဥပမာကဟာရဟန်းတစ်ပါးဖြစ်နေတာအသက်အရွယ်အားဖြင့်လည်းကြီးင်းနေပြီဖြစ်တာ၏အပြင်အရင်ကလည်းရိမ့်စုစီပုံမှန်19နဲ့ထောင်နဲ့1လချမှတ်ခံထားရတာကြောင့်ရှော့ဖို့ပြည်တန်ပေးတဲ့အနေနဲ့တရားသူကြီးကဒီကနေ့မှထောင်နဲ့3လတာချမှတ်လိုက်တာဖြစ်တယ်လို့ဦးအောင်သူရင်ထွန်းကအခုလိုပြောပါရယ
်ဆရာတော်ကအသက်အရွယ်လည်းကြီးရင်တာပေါ့နော်နောက်တစ်ခုကအရှိပိုင်းတော့ကလည်းထောင်နဲ့တလားချထားတာရှိတယ်။နောက်တစ်ခုကဒီတန်ဃာတော်တပါးလည်းဖြစ်တဲ့အတွက်ကြောင့်မလို့တညတော်ပြည်တန်ချမှတ်မယ်လို့တရားဝင်ကဒီလိုသုံးသပ်ထားတာတွေ့ရပါတယ်။ဒီလောက်ပါ
။သူ့ပေါ်ဆွေးချက်တင်တဲ့နေရာမှာမမှန်တဲ့လှုပ်ဆောင်မှုတွေရှိခဲ့တာကြောင့်ဆိုတဲ့အကြောင်းပြချက်နဲ့ဥပမောခဘက်ကမြို့နယ်ဥပဒေအရာရှိနဲ့ရဲအရာရှိအပါဝင်လူ6ယောက်ကိုတရားပြန်ဆွဲထားကြောင်းလည်းအကျိုးဆောင်ရှိနေဦးအောင်သူရဲ့ထွန်းကပြောပါရယ်
။98မြင်းဆောင်2019နဲ့ရာဆွဲထားတဲ့တမှုရှိပါတယ်။အဲ့ဒါဘာလို့ဆရာတော်ကတကယ်လို့လုပ်ပြီးတော့ပြန်ပြီးတိုင်ချောက်ထားတာပေါ့အဲ့ဒါဘာလို့ဆိုဒီအမှုတွေထဲမှာတကယ်လို့လုပ်ထားတဲ့ဒုတိယထွေအုပ်ချုပ်ရေးမှူးဦးတန်းထွန်းအောင်ပေါ့ဒီမှုမှာတကယ်လို့လုပ်ထားတဲ့ဦးတန်းထွန်းအောင်ကဒီလက်မှတ်တရားသူ့လက်မှတ်တွေမမှန်ပါဘူးเนาะသူ့လက်မှတ်တွေမမှန်ပါဘူးရဲစခန်းကသူ့ကိုရဲစခန်းမှာသူတိုင်ချတာမရှိပါဘူးဆိုတော့ဖတ်ဆိုချက်တွေဖတ်တာရှိတယ်နောက်တစ်ချက်ကဒီအမှုတွေထဲကပဲတိုင်ချက်မှာလက်မှတ်တွေပြင်ရဖျက်ရဖြစ်နေတာသူ့ကိုယ်ပိုင်နံပါတ်တွေအမှားတွေပေါ့เนาะအဲ့ဒါဖြစ်နေတဲ့ကိစ္စအတွက်တရားပြန်ဆွဲထားတဲ့အမှုရှိပါမယ်အဲ့ဒီသားတို့ကိုပြန်လည်စစ်ဆေးဖို့အတွက်တရားရုံးကိုလျှောက်ထားတဲ့အခါမှာ6ယောက်ကိုတရားဆွဲတာပေါ့ဥမာအရင်စစ်ဆေးခဲ့တဲ့တရားကြီး2ယောက်ပါတယ်နောက်လက်ရှိဥရေအရာရှိမြို့နယ်ဥရေအရာရှိပါတယ်နောက်ကျန်တဲ့ဟိုဒီသူရဲ့ရဲအုပ်တွေပါတယ်နော်အလုံး6ယောက်ကိုဆွဲထားတာပေါ့အဲ့6ယောက်အတွက်ကို3ယောက်တရားဝင်ခွင့်ပြုတဲ့အတွက်အဲ့အမှုကိုစစ်ဆေးဖို့10ရက်နေကိုပြန်ချိန်ထားတယ်
ဆရာတော်အနေနဲ့အမှုကိုရင်ဆိုင်ချိန်မှာအာမခံရရှိဖို့ကြိုးစားခဲ့ပေမဲ့လေအာမခံပယ်ချခံရတာရှိခဲ့ပါတယ်ဒီကနေ့ရုံထုတ်ရမှာတော့မြို့သားကြီးလှုပ်ရှားသူတွေနဲ့တန်ဃာတော်အချို့ကလာရောက်ဝန်းရံခဲ့ပြီးရတဖွဲ့ဝင်တွေကလုံခြုံရေးတင်းကျပ်စွာခြားထားခဲ့ရပါတယ်ဆရာတော်ဟာချုပ်ရက်ခံစားခွင့်ရခဲ့တာကြောင့်မကြာခင်မှာလွတ်မြောက်လာမှာဖြစ်ပါတယ်ဆန္ဒပြပွဲမှာဥဆောင်ပါဝင်ခဲ့တဲ့ဝင်းကူကိုလက်နောင်တော်လေးနေဝင်းအောင်နဲ့တမျိုးဦးတို့ကို2019ခုနှစ်ကငိမ့်စုစီပုံမှန်19နဲ့ထောင်နဲ့တလနိုင်ငံတော်ကြီးညိုပြည့်စုံမှုပုံမှန်95ခနဲ့ကမာရွတ်တရားရုံးကထောင်နဲ့6လတီချမှတ်ခဲ့ပါသေးခင်ဗျာ
ဒီလိုမြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအတန် DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်GVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုရူကနေပြသတဲ့မနေ့30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို GVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်။ VOA သတင်းယူရနေပြီးတော့သတင်းတွေကိုဆက်ပြီးတော့တင်ဆက်နေပါတယ်ခင်ဗျာအခုတခါတော့ကွန်ပျူတာထူးကျွန်တဲ့ကမ္ဘာပြိုင်ပွဲဝင်မဲ့မြန်မာចောင်းသားတွေအကြောင်းကိုတင်ပြခြင်းပါတယ်ရန်ကုန်ကွန်ပျူတာတက္ကသိုလ်ကထူးကျွန်တဲ့ចောင်းသား3ဦးပါအသင်းတစ်သင်းဟာတရုတ်နိုင်ငံပီကင်းမြို့မှာရှိတဲ့ဒီတက္ကသိုလ်တစ်ခုမှာလာမဲ့ AP လာတဲ့ကျင်းပမဲ့42ချိန်မြောက်ကွန်ပျူတာပရိုဂရမ်မင်းကမ္ဘာပြိုင်ပွဲကိုဝင်ရောက်ရှင်ပြိုင်ခွင့်ရပါပါတယ်ဒီကဘာလုံးမှာရာကျော်တဲ့တက္ကသိုလ်တွေကចောင်းသားပေါင်းတောင်းနဲ့ချီဝင်ရောက်ရှင်ပြိုင်ကြတဲ့ ACM International Collegiate Programming Contest ပြိုင်ပွဲကိုဝင်ပြိုင်ကြမှာဖြစ်ပါတယ်။ဒီအကြောင်းကိုတင်ပြချင်တာပါ။ ACM International Collegiate Programming Contest လို့ခေါ်တဲ့ Computer Programming ပြိုင်ပွဲဟာကမ္ဘာတဝန်းတိုက်ကြီး6ခုတွေကနိုင်ငံပေါင်း103နိုင်ငံမှာရှိတဲ့ တက္ကသိုလ်ပေါင်း၃000နီးပါးကကွန်ပျူတာကျောင်းသား၁000ချီပြီးတစ်စင်ဝင်ရောက်အရှင်ပြန်ကြတဲ့ပြန်ပွဲတစ်ခုဖြစ်ပါတယ်။တက်ဆိုင်ရာဒေတာကြီးလိုက်ကျင်းပတဲ့မာတီလေဗယ်ကွန်ပျူတာပရိုဂရမ်ပြန်ပွဲတစ်ခုလည်းဖြစ်ပြီးပထမအဆင့်အဖြစ်နိုင်ငံတွင်းမှာအရှင်ပြန်ကြရတာပါ။အဓိကမှာတစ်စင်အိန္ဒိယနိုင်ငံကြီးမှာအရှင်ပြန်ရပြီးအဓိကတစ်စင်ကမ္ဘာအဆင့်ပြန်ပွဲတွေကိုဝင် BOA ကိုပြောပါတယ
် North Carolina, Virginia, West Virginia, Maryland, Washington DC, Pennsylvania, New Jersey, Delaware ပါပါတယ်အဲ့ဒီထဲကအသင်းတွေကိုအသင်းတွေဆိုတာက University တွေကိုကျွန်တော်အကြောင်းကြားတယ်အကြောင်းကြားပြီး Programming Contest ပေါ့ဒီကဲ Program ကြီးပြိုင်ပွဲက9နာရီကျင်းပါတယ်9နာရီကျင်းပါတဲ့အခါမှာတရက်ထဲမှာတစ်ပြိုင်တည်းထဲမှာတစ်ချိန်ထဲမှာတစ်ခါတည်း synchronize ကျွန်တော်လုပ်ပြီးတော့ပြိုင်ပွဲလုပ်ရတယ်ကျွန်တော်ဒီ region မှာဆိုရင်အဲဒီမောင်180လောက်ကနေပြိုင်ပွဲဝင်ကြတယ်ဝင်ပြီးတဲ့အခါမှာနိုင်တဲ့အသင်းပေါ့နိုင်တဲ့ပထမရတဲ့အသင်းကတော့ကျင်းဒီ world final ကိုသွားတယ
်ဒီနေ့မှာတော့42ကျင်းမြောက် computer programming ကမ္ဘာပြိုင်ပွဲတွေကိုလာမယ့် EBL 15ရက်နေ့ကနေ20ရက်နေ့ထိတရုတ်နိုင်ငံပီကင်းတက္ကသိုလ်လူငယ်သိပ္ပံစင်တာမှာကျင်းပသွားမှာဖြစ်ပြီးမြန်မာနိုင်ငံကကွန်ပျူတာထူးချွန်တဲ့ကျောင်းသားသုံးဦးပါတဲ့ Legendary Greek အသင်းကလည်းဝင်ရောက်ရှင်ပြန်ခွင့်ရတယ်လို့ရန်ကုန်ကွန်ပျူတာတက္ကသိုလ်ကပညာရှင်ဒေါက်တာခိုင်မိုးနယ်ကပြောပါတယ
်အဲဒီ website ကြီးမှာကျင်းထားတဲ့ link ဟောင်းကိုလေ့လာပြီးတော့မှသူတွေလည်းလေ့သင်ခဲ့ရတယ်လို့ဒီမှာလိုဆရာဆရာမဘိုင်းအမိနဲ့ကလည်းသူတို့သင်စားပေးခဲ့ရတယ်ဒါကတော့အဲ့ဒီပေါ့ question တွေရပ်တက်ပြီးတော့ပေါ့နော်နောက်တစ်ပိုင်း system တွေအပိုင်းပေါ့ system တွေအပိုင်းဒီမှာလည်းအဒီလိုပဲကျမတို့ကဟိုကသူတို့သတ်မှတ်ထားတဲ့စာရင်းစာရင်းနဲ့ပတ်သက်တဲ့ပေါ့နော်ဒီလို system ဘိုင်းတွေအရာပေါ့ auto detection system တွေပုံနိုင်လို့အဲ့ကျဒီလိုမျိုး learning ပေါ့နော် network တွေစိတ်သက်ပြီးတော့မှဒီအမေရိကန်အောင်မြင်ကျမနိုင်လို့အဲ့ကျကျမတို့လုပ်ခဲ့ရတဲ့ challenge တွေအများကြီးပါလေရှင
်တရုတ်နိုင်ငံပီကင်းတက္ကသိုလ်မှာကျင်းပမဲ့ကမ္ဘာလုံးဆိုင်ရာ computer programming တန်ပွဲကိုဒီကမ္ဘာလုံးကတက္ကသိုလ်ပေါင်း140လောက်ကအသင်းတွေဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်။အဲ့ဒီတည်းမှာအမေရိကန်ပြည်ထောင်စုကနာမည်ကြီးတဲ့ MIT, Harvard, Stanford, UC Berkeley နဲ့ Columbia တက္ကသိုလ်တွေလည်းပါဝင်ကြမှာဖြစ်ပါတယ်။ဒီလိုကမ္ဘာအဆင့်ပြိုင်ပွဲတွေမှာတော့ရုရှားကကျောင်းသားတွေနဲ့တရုတ်ကျောင်းသားတွေကထိပ်ဆုံးကနေအနိုင်ရလိမ့်ရှိတယ်လို့ဒေါက်တာမောင်မောင်ထီးကပြောပါတယ်
။ကျွန်တော်တို့အဲ့ဒီပြိုင်ပွဲမှာကြတဲ့အခါကျတော့9နာရီအတွင်းမှာပုံစံအတော်များများတချို့ဆိုရင်10ဘုတ်မှာ9ဘုတ်လောက်ဖြစ်နိုင်တယ်။တချို့ဆို10ဘုတ်စလုံးဖြစ်နိုင်တယ်။ဘောဖိုင်နယ်မှာကြာရင်အင်မတန်မအားဘောကောင်းတယ်73ဘောလောက်မေးတာကို72ဘော73တချို့73ဘောထိဖြေနိုင်တဲ့နှစ်တွေများတယ်72ဘောလည်းရှိတယ်72ဘောလည်းရှိတယ်ခက်ပုတ်စာရဲ့အခက်အခဲတော့မူတည်ပြီးတော့အဲ့ဒီလိုမျိုးသူတို့ဖြေနိုင်သွားကြတယ်အင်မတန်တော်တဲ့အကြောင်းသားတယ်အခုတကယ်ဆိုရင်အခုဟိုမိနစ်ကနေရောဟိုတက်နစ်တွေရောလုံခဲ့တဲ့၄-၅လောက်မှာအတော်ဆုံးအကြောင်းသားတွေပြောပါဆိုရင်ရုရှားနေရုရှားနေတိတ်တော်တာရုရှားကျောင်းသားတွေကတိတ်ဆုံးမှာအမေရိကန်က MIT တို့ Harvard တို့ Stanford တို့တော့မမှီဘူးဖြစ်တယ်အမေရိကန်ကျောင်းသားသူတွေဆိုတော့နံပါတ်4 5လောက်6 9လောက်မှာပြေးတယ်အတိတ်နှစ်3လေးမှာဆိုရင်တရုတ်နဲ့အဲဒီအနေကပြေးတယ်တရုတ်ကအဓိကထားပြီးရုရှားနဲ့တရုတ်ရှည်ဆုံးကရုရှားပဲရုရှားကတော့တော်နိုင်နိုင်နဲ့တူရှား
တရုတ်နိုင်ငံမှာကျင်းပမဲ့ကမ္ဘာအဆင့် ACM Computer Programming ပြိုင်ပွဲကိုဝင်ပြန်ဖို့အတွက်မြန်မာနိုင်ငံကွန်ပျူတာတက္ကသိုလ်တွေကကျောင်းသားတွေအဆင့်အဆင့်အရင်ဆုံးရှင်ပြန်ရပြီးအဲဒီကမှတဆင့်အာဆီယံနိုင်ငံတွေကကျောင်းသားတွေနဲ့ဆက်လက်ရှင်ပြန်ကရန်ကုန်ကွန်ပျူတာတက္ကသိုလ်ကကျောင်းသား3ဦးပါတဲ့ Legendary Greek အသင်းဟာထိပ်ဆုံးကနေအနိုင်ရပြီးတရုတ်နိုင်ငံကိုတွားရတာဖြစ်ပါတယ် Legendary Greek အသင်းထဲမှာတော့ကွန်ပျူတာသိပ္ပံကျောင်းသားတွေဖြစ်တဲ့မောင်ပြည့်စုံဝင်းမောင်မြတ်သူနဲ့မောင်နန္ဒတန့်စင်တို့ပါဝင်ကြတာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ကအစီအစဉ်လေးဆက်ပြီးတင်ဆက်နေပါတယ်မကြာခင်မှာအပတ်စဉ်ကန္ဓာတွေကိုနားဆင်ရဖို့ရှိပါတယ်ဗီဒီယိုကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ဗီဒီယိုရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်စာရိုက်တိတာအမှတ်855ရန်ကုန်စာလိုက်ကြီးကိုလည်းစာရေးသားနိုင်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို71 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ဒိုင်းဒို69 25 32နဲ့တနေ့တနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာဒိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့ဗုဒ္ဓနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းမီတာ25 kHz 11965လိုင်းမီတာ32 kHz 9329လိုင်းမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့လူတို့နဲ့ကျမ်းမာရေးမြမမီဒီဥကျော်စံသာရဲ့သတင်းသုံးသက်ချက်အစီအစဉ်မှာတော့
ဒီပြဿနာတွေကိုဖြေရှင်းတဲ့ခါမှာနံပါတ်1အချက်ကတော့ရခိုင်တည်းရဲ့အခန့်ငန့်နဲ့ဟာပျောက်နေတယ်ရခိုင်တည်းရဲ့ပေါဝင်ပူပေါမှုကိုလမ်းဖွဲ့မထားဘူးအဲ့ဒီနောက်ရခိုင်တည်းရဲ့အာဘော်ရခိုင်ပြည်သူတွေရဲ့အသံဟာပျောက်နေတဲ့အတွက်ကြောင့်ဒီထက်မှကျွန်တော်တို့ကကြားထဲမှာညက်တဲ့ပုံစံမျိုးဖြစ်နေ
မကြခင်မှာအခြေစုံကိုနားဆင်ရမှာပါခင်ဗျာအခုတော့မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပါမယ်ကင်ဆာယောဂါခံစားရပြီဆိုရင်ယောဂါလည်းပြင်းထန်အသက်အန္တရာယ်အတွက်လည်းအမတန်စိုးရိမ်ရတာမို့ကင်ဆာယောဂါကိုအစောပိုင်းအဆင့်မှသိရှိပြီးကုသနိုင်ဖို့ကိုယ့်ဘက်ကဘာတွေပြင်ဆင်သင့်တယ်ဆိုတာကိုပညာရှင်တွေနဲ့တွေ့ဆုံမေးမြန်းပြီးဒေါက်တာတန့်စောကလူထုနဲ့ကျန်းမာရေးမှာတင်ပြထားပါတယ်
ကင်ဆာယောဂါတွေရဲ့90ရာခိုင်နှုန်းကျော်ဟာပျောက်ကင်းအောင်ကုသလို့ရတဲ့ယောဂါတွေဖြစ်တယ်လို့ကျန်းကျင်သူတွေကပြောကြပါတယ်။ပျောက်ကင်းအောင်ကုသနိုင်မှုအခွင့်အရေးများတယ်လို့ဆိုကြပေမဲ့မြန်မာနိုင်ငံမှာတော့ကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေဟာမြန်မာလျက်ရှိနေပါသေးတယ်။မြန်မာနိုင်ငံမှာကင်ဆာယောဂါကြောင့်အသက်သေဆုံးမှုတွေမြင့်တက်နေခြင်းဟာဘလို့အကြောင်းအရာတွေကြောင့်ဖြစ်ရတာပါလဲလို့မေးကြည့်တဲ့အခါမှာတော့ရှီအောင်နင်းစီကင်ဆာဖောင်ဒေးရှင်းအတွင်းရေးမှူးဖြစ်သူဒေါက်တာဦးမောင်အောင်ကျော်နိုင်ကအခုလိုပြောပါတယ်
အဲ့တော့ဆရာတို့မြန်မာပြည်မှာဆိုရင်ကိုယ့်ရဲ့ပတ်ဝန်းကျင်မှာလည်းသိကြပါလိမ့်မယ်ကင်ဆာယောဂါဆိုပြီးတော့ diagnose เนาะယောဂသတ်မှတ်ဖော်ထုတ်လိုက်တဲ့အချိန်မှာအများကြီးနောက်ကျနေတာတွေ့ပါတယ်เนาะသူတို့ဒီကုကုကိုဂရုစိုက်မှုအားနေတယ်နောက်တစ်ခုကရှက်တာတွေရောယောဂဖြစ်မှကြောက်တာတွေရောယောဂဖြစ်လို့ရှိရင်เนาะအသက်ဆုံးပါနိုင်တယ်ဆိုပြီးတော့စစ်စေးရမှာကြောက်တာတွေရောဒါတွေနဲ့ကုန်ကြစိတ်များမှာတွေရောဒီအချက်တွေအားလုံးနဲ့သူတို့ကဒီယောဂလက္ခဏာတစ်ခုဖြစ်ရင်တော်တော်နဲ့ဆရာဝန်ကိုမပြဖြစ်ဘူးတဲ့။နော်မပြဖြစ်တဲ့အခါမှာကင်ဆာယောဂါမှန်တိတဲ့အချိန်မှာဆင့်၄ဆင့်ရှိတဲ့အချိန်မှာဆင့်၃နဲ့၄ရောက်နေတဲ့အခါကျတော့ကုသမှုခံယူနေမယ်တချို့မှဆုံးဆုံးသွားတော့ရတယ်ပေါ့နော်။တချို့ဆိုကုသမှုခံယူပြီးတဲ့အချိန်မှာပြန်ပြီးတော့ပေါ်လာတာရှိတယ်။တချို့ဆိုစတဲ့ကုသမှုခံယူရဆင့်တစ်ခုလုံးပြန့်နှံ့နေတဲ့အခါမှာသူတို့ပယ်လေးတိလို့ခေါ်တဲ့နော်ဘေးကနေယောဂလက္ခဏာတက်တာအောင်ပဲဆေးဝေးပြီးတော့ကင်ဆာအတွက်ကိုလုံးဝကုသမှုမခံယူလိုက်ရတဲ့သူတွေလည်းရှိပါတယ်။အဲ့တော့ဆရာတို့ကဒီလိုလူနာတွေများတဲ့အတွက်ဓမ္မပီမာကင်ဆာယောဂါကြောင့်သိပြောင်းလို့ကအရန်များခဲ့တယ်ပေါ့နော
်ကင်ဆာယောဂါတွေကိုယောဂလူချိန်မှာဖော်ထုတ်သိရှိနိုင်ခဲ့မယ်ဆိုရင်ကြောက်ကင်းအောင်ကုသနိုင်မှာမလားလို့တန်တရားရှိတဲ့သူတွေလည်းရှိပါတယ်ယောဂသိမှာကိုဆိုရင်ကြောင်းရွံ့နေကြတာကြောင့်ယောဂဖော်ထုတ်တဲ့နေရာမှာနှောင့်နှေးကြံ့ကြံ့မှုတွေရှိနေပြီးကုသရခက်ခဲတဲ့အခြေအနေမျိုးကိုရောက်ရှိသွားကြတယ်လို့ဒေါက်တာဦးမောင်အောင်ကျော်နိုင်ကပြောပါတယ
်တနိုင်ငံလုံးမှာသေဆုံးမှုရဲ့17ရာခိုင်နှုန်းအားဆိုလို့ရှိရင်ကင်ဆာယောဂါကြောင့်သေဆုံးမှုဆိုပြီးတော့ဗမာပြည်မှာ2014ခုနှစ်ကတွေ့ရှိထားတာရှိတယ်။ဆိုတော့အဲဒီ17ရာခိုင်နှုန်းဆိုတဲ့ပမာဏမများဘူး။များတယ်ပေါ့နော်။များတဲ့အခါမှာဆရာတို့ကကယ်စောစီးစွာတွေ့ရှိရင်ရောကုသပျောက်ကင်းနိုင်လို့လားဆိုတဲ့အဖြေဖြစ်လာတာပေါ့နော်။အဲ့တော့ဆရာတို့ဒီလေးလာမှုတွေရတဲ့ကင်ဆာတော်တော်များများရဲ့နော်အဲ90ရာခိုင်နှုန်းအားစောစောစီးစီးတွေ့မယ်ဆိုကုသမယ်ဆိုရင်ပျောက်ကင်းနိုင်တယ်။ဆိုတော့တချို့တွေကဒီ message လေးကိုမသိတဲ့အခါကျတော့ကင်ဆာယောဂါတွေ့မှာကိုကြောက်နေကြတာ။ဆရာတို့ကတွေ့မှာမကြောက်ပါနဲ့နောက်ကြမှာတွေ့မှာကြောက်ပါစောစောစီးတွေ့မှာမကြောက်ပါနဲ့စောစီးတွေ့လို့ကုရင်ပျောက်ကင်းနိုင်ပါလေဆိုတဲ့ message ကိုပြောပါတယ
်ကင်ဆာယောဂါကိုခရီးပြပြီးမိမိကိုယ်ကိုခရီးတစ်ဆိုင်ဆောင်ကြကြည့်ရှုခြင်းဟာကင်ဆာယောဂါကိုစောစောစီးပေါ်ထုတ်တဲ့နေရာမှာအထောက်အကူဖြစ်စေမှာပါခန္ဓာကိုယ်မှာတင်းငယ်တဲ့ပြောင်းလဲလေးတွေဖြစ်ပေါ်လာပြီဆိုရင်ကင်ဆာယောဂါကြောင့်ဖြစ်နိုင်တဲ့ဆိုတာကိုထည့်သွင်းစဉ်းစားကြဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကပြောပါတယ
်ဆရာတို့ရဲ့မော်ဒယ်လေးတစ်ခုရှိပါတယ်ရှောင်းနင်းစီကင်ဆာဖောင်ဒေးရှင်းနော်အော်ကင်ဆာကိုဂရုပြုပါမိမိကိုယ်ကိုယူဆိုင်ပါနော်အဲ့တော့ခန္ဓာကိုယ်မှာပြောင်းလဲမှုတစ်စုံတစ်ခုဖြစ်ပြီးဆိုတာနဲ့ဒါဒီအသက်သူသဖြင့်တော့အသက်အရွယ်ကြီးလာတဲ့လူတွေမှာပေါ့ကင်ဆာယောဂါကြောင့်ဖြစ်တာများလားပေါ့ ဒီလိုမျိုးလေးကိုကောင်းထဲမှာဝင်စေခြင်းနဲ့ပေါ့နောက်ဥပမာဝန်ထဲမှာသွားပြီးတွေးပါတယ်စီးထဲမှာပြီးသွားပြီးတွေးပါတယ်တနေရာမှာလုံးခုချိန်လေးဖြစ်တယ်မြို့သမီးတွေတွေးဆုံးပြီးမှတွေးပြန်စင်းတယ်ဖြူစင်းတာကြာနေပြီเนาะချောင်းဆိုးရင်ဒါကြာနေပြီเนาะဒီနာလေးကတော်တော်နဲ့မကြက်ဘူးเนาะဒါစသည်အပြင်ဒီလိုချက်ကလေးဖြစ်နေတွင်းငံဒီကင်ဆာယောဂကြောင့်များ
ဒီလိုများဖြစ်နေတာလားငါတို့ဆရာဝန်သွားပြပြီးစနစ်တကျစစ်ဆေးကုသမှုခံယူတဲ့နေဆိုတော့ဒီလိုမျိုးအသိပညာလေးတွေဆရာတို့ကပေးနေတာပေါ့နော်အဲ့တော့တွေးမှာမကြောင်းနဲ့တွေးလို့ကိုရင်90%ကိုင်တော့ပျောက်တယ်ဆိုတာဒါကြီးဆရာတို့တွေးရှိချက်တွေကပြောတာဖြစ်ပါတယ်ဖွံ့ဖြိုးတိုးတက်နေတဲ့အနောက်နိုင်ငံတွေမှာလဲကင်ဆာရောဂါရဲ့ကုသဆေးကြီးမြင့်မှုတွေကြောင့်ကြိုတင်ကာကွယ်ရေးနဲ့စောစောစီးဖော
ကျွန်တော်ပိုင်းမှာဖေဟိုအာယုံစိုက်ပြီးလုပ်လာတယ်တော့တဒန်းရှိရင်လည်းမကပဲနိုင်ငံတော်တနိုင်ငံလုံးနေနဲ့ဒီကင်ဆာရဲ့ကုသဆေးကုန်ကြဆေးကိုပါရှော့ချနိုင်တဲ့အခါမှာဆရာတို့ကကုသရာဟုတ်ထက်ကိုကာကွယ်ရေးပိုင်းကိုပို့ပြီးဦးစိုက်လာတယ်เนาะဒါကြောင့်မို့ဆရာတို့ကလည်းကင်ဆာယောဂကာကွယ်လို့ရလားကင်ဆာယောဂတရားရဟန်းတော့ကာကွယ်လို့မရပါဘူးသို့တော်၃၀ရာခိုင်နှုန်းကနေ၅၀ရာခိုင်နှု
ဒီနေ့ကျွန်တော်တို့ရဲ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာလည်းတည်ကြပါလိမ့်မယ်။ကင်ဆာရောဂါကိုဖြစ်ပြီးရင်မိမိကိုယ်ကိုခရီးဆိုင်စောင့်ချက်ကြည့်ရှုတင်တဲ့အကြောင်းဒီနေ့ဒီကိုလိုက်တာဖြစ်ပါတယ်။ကျွန်တော်တန်ဆောပါ။
တော်တာတန်းစော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရတာပါအခုချိန်ကစပြီးဥကြောစံသားရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်တင်ဆက်ပါမယ်ဒီတစ်ပတ်ဆွေးနွေးကမှာတော့လက်ရှိရခိုင်ပြည်နယ်အခြေအနေအရရဟာကြာစင်းဆိုးရွားနေပြီးလူလူအကြမ်းမာလည်းပြင်းထန်ပြီး radical ဆန်တဲ့သဘောထားတွေရှိလာနေတယ်လို့ရခိုင်အမျိုးသားပါတီခေါင်းဆောင်တို့အဖြစ်တဲ့ဦးဦးလှဆောကသုံးသပ်ပါတယ်
သူတို့ပါတီအနေနဲ့ကတော့ဒီမိုကရေစီကျင့်စဉ်တဲ့အညီညှိနှိုင်းဆွေးနွေးမှုကတဆင့်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးမှုအတိုင်းကိုဆက်လက်ရည်တည်သွားမယ်လို့ပြောပါတယ်အသေးစိတ်ကိုဦးဦးလှဆောင်တဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားပါတယ်ဒီခိုင်ပြည်ရဲ့အခြေအနေဟာဥမတန်စိတ်ပျောက်ဖို့လည်းကောင်းတယ်ဝမ်းနည်းဖို့လည်းကောင်းတဲ့အခြေအနေဖြစ်နေတယ်ဆိုရင်စရာလည်းက 边也看你大路不会变态的嘞。今天呢，这边个新项目的，那个这个啥玩意嘛，古拉什么干嘛，啊，都比介绍罗巴罗阿婆嘞。哎，罗杰，苏阿婆个嘞，都要求喊呢，都要苦看不落那个。但咩，体验目都点目的，我面无，哎，罗把西嘛把皮拉不来出来无，就罗酒店嘛看嘛那无，哎，这些嘛，就罗老多人嘛来表表表话嘞，你点么多耶，苏阿爷那个一巴里的耶。看下人家做的，工农等于等于有点那厉害，我今年看北京菜也卖，所以还没有见到表娃的。看嘛嘞，这路也偏点嘞，咱们第别是哪里有偏新的看嘛，那不得些干着？你看你也看看那哈表你嘞，你看你也保温不保温，我冷不冷嘛差不？你那我一看你也阿婆一看比你嘞咱还表你嘞这叫，天嘛见到路啊，家人嘛热得不个没有偏嘞。那底下这些玻璃，那这些个咯，地内塑料呢，地内石头加些嘛些的，不占用好嘞，多少嘞，变摊嘛嘞，变摊的时候，不过话呗，没地有啦咯，没地有，那啥个大高呢，来看那么好，那就那如，伊文具的话，我出来这给咱那不得比咯，伊文具哈咯，不罗嘛来看那家招不起啊，我就那路也干嘞，没干两片嘞，毛毛嘞。哎，罗租不买，租阿妈不买，罗都话留来的卡嘛嘞，一看别人说阿得钱嘞，不那么要乌，那我们要乌给啥批来个卡嘛嘞？然后不罗批批，你莫不是六块钱的股股低少那卡嘛？不罗嘛，来看那家七的批也得股个。哎罗，哎的批也不嘛，股罗也就随便看看，我讲偏那我们看完嘞，阿罗漏的买嘞，所以阿包没有漏到嘞，看家罗，这边讲漏到个嘞，偏多面呐，我哩话说漏到的嘛嘞。有家事的，比阿妈的事的，那要看别个的，谁来看家咯？老多拍卡来，多罗哩看啥嘞？ ตัวพวกเราได้ขันจ้าบ้าบุมาพอวูดาลอยู่ลุ่มเสมอผิวพิษเสมอเทนเนอร์ลุ่มลดลงยังก็ลุ่มจูจาร์เรขามาจาร์เลยพอได้มีเวทขับผิดเนี่ยเอาบูสูร่าก็จันทร์รุ่มยาวหาลูกความเมียวสีแดงยาเนี่ยมีดมีลุ่มผิดด้วยเจ้าสีเกลือสีเนี่ยเนาะหูดอดาเทิดได้นาจีอะไรเนาะกงลุ่มครอมาดคุลุ่มขันจานี่อะไรไอ้มิวกูแคมปีเนี่ยวันจีเดบ้าลาบิดอ่ะปีเนี่ยยังบุ้งเวก้าเนี่ยมีดพอมิวเนี่ยลุ่มเด็กโปรเจ ที่เดินได้ก็ใช่ไหมแต่แกก็ไม่มาอย่างยังบูชาเลยลูกยังอยู่ในเมืองผมอยู่เลยลูกเด็กโปรเจ็คที่เดินได้ก็ใช่ไหมแต่แกก็ไม่มาอย่างยังบูชาเลยลูกยังอยู่ในเมืองผมอยู่เลยลูกเด็กโปรเจ็คที่เดินได้ก็ใช่ไหมแต่แกก็ไม่มาอย่างยังบูชาเลยลูกยังอยู่ในเมืองผมอยู่เลยลูกเด็กโปรเจ็คที่เดินได้ก็ใช่ไหมแต่แกก็ไม่มาอย่างยังบูชาเลยลูกยังอยู่ในเมืองผมอยู่เลยลูกเด็กโปรเจ็คที่เดินได้ก็ใช่ไหมแต่แกก็ไม่มาอย่างยังบูชาเลยลูกยังอย
ဒီကတော့ဒီကဘာချုံမွေးနေတာပဲဒါပေမဲ့လက်တွေ့ရခိုင်ပြဿနာမှာအဲ့လိုချစ်ချစ်ခင်ခင်နဲ့ပြောင်းပူပေါင်းဆောင်ရွက်လုပ်အောင်ဖန်တီးပေးနိုင်တဲ့ခင်ကျင်းတစ်ခုကိုတို့လုပ်ပေးနိုင်ဘူးဟုတ်ကဲ့ဦးလာတော့ပြောရခဲမှာအချက်လက်တွေအများကြီးပဲကျွန်တော်တစ်ချက်ချင်းပြန်ပြီးတော့လည်းမေးချင်ပါတယ်ပထမဆုံးတစ်ချက်ကပထမပြည်နယ်ဝန်ကြီးတစ်ပါးကိုပြည်နယ်လွှတ်တော်ကဖြုတ်လိုက်တယ
ဒီလိုရှိဘူးဆိုတော့အပြုမှုကိုလုပ်နေရဆိုတော့ဝန်ကြီးအဲ့ဒီဝန်ကြီးကိစ္စကတော့တော်တော်မှအဲ့လိုအရေးယူထုတ်ပဲလို့မရဘူးလားခင်ဗျာလွတ်တော်ဘက်ကလည်းချင်းချင်းနေဝင်ရပါတယ်ဘာလို့ဆိုတော့ခါကျတော့စီမံခန့်ခွဲမှုညံချင်းနေတော့အဂရိတိုက်စားမှုကော်မရှင်ကဂိုင်တယ်လို့ရတဲ့ဟာတွေကပေါ်ပေါ်ထင်းထင်းဖြစ်နေဒါကိုပြည်နယ်မှာတာဝန်ရှိတဲ့ဝန်ကြီးချုပ်ကပြရမယ်အပေါ်ကပြရမယ်ပ เนาะปีเนี่ยซัวกูตะบาลุเตญญาลุเลยสุบิกูก็ยินตะคาก็เลยอุญญ์วนุบ่ารู้เปล่าบ่าเลยเนาะไอ้โซสุปยัตนาปูซัวตัวเลยมั้ยตะเกร้อตอเรดูเล็ดชีบ่าเลยเนาะนำเมซูไม่ถั่วได้ดอกเตอร์ชันดาโลลูမျိုးတွေလည်းရှိပါတယ်เนาะအဲ့တော့ကျွန်တော်တို့ကတော့ဘယ်ပါတီလို့မဟုတ်ပါဘူးတကယ်စီမံခန့်ခွဲမှုပေါင်းတဲ့ဒီကိုလုပ်ပါနောက်တစ်ခုကဒီရခိုင်ပြည်နယ်ဘူးတောင်မောင်တော့ရခိုင်ကလုပ်တဲ့ခါမှာလည် တကယ် commitment
ရှင်နေဖို့လူတွေဒါပေမဲ့အခုမဖြစ်ဘူးနောက်တစ်ခုကျွန်တော်မေးချင်တာကအဲ့ပြီးနေအုပ်ချုပ်ရေးနောက်ဘိုးအစိုးရအစိုးရဝိုင်းကအားနေချက်တူကိုပြောပြီးတော့အဲ့နိုင်ငံရေးပါတီတွေဘက်ကအားနေချက်ကိုမရှိဘူးလားခင်ဗျာအဲ့ဒါတော့ဘာပြောစရာရှိလဲ
နိုင်ငံရေးပါတီတွေဖက်ကတော့ညာစတရောင်းဖြစ်တယ်မျိုးတော့မရှိဘူးဒါပေမဲ့ကျွန်တော်သတိထားမိတာတစ်ခုရှိတယ်ရခိုင်ပြည်မှာရှိတဲ့လူထုဟာနည်းနည်းပို့ပြီးတော့ အခုဟာကနည်းနည်းလူထုနဲ့ကင်းကွာသလိုဖြစ်တယ်လူထုပေါ်မှာလှုပ်တဲ့ပေါ်လစီတွေမှားလာတယ်ဒီကုနာပြောလူထုနဲ့တဟကြတာမဖြစ်ကိုသာကြတော့လူတွေဟာပိုးပြီးတော့ရေဒီကယ်ဆန်လာတယ်ဒီအစိုးရတွေကအကောင်းမမြင်ဘူးလွတ်တော်တွေကလည်းအကောင်းမမြင်ဘူးနောက်ဒီလိုမျိုးဥပဒနာတွေဖြစ်တဲ့ခါမှာပိုးဆိုးသွားတယ်နော်နောက်တစ်ခါဒီဘက်လည်းပြည်တွင်းစစ်ဘက်ကလည်းပြည်တွင်းစစ်ရဲ့အရေးအယောင်တွေကလည်းရခိ time liberalize လုပ်ပြီးဘူးလို့တယ်
အဲ့တော့ရခိုင်ပြည်သူလူထုအများစုကတော့ ANP ကိုအများကြီးထောက်ခံကြတယ် ANP ပါတီအနေနဲ့ရောဒီလိုတိတ် radical ဖြစ်လာတာကိုပြန်ပြီးတော့အချင်းဆော့ပေးဖို့ထိမ့်ပေးဖို့ကြိုးပမ်းတဲ့အထောက်အမှုတွေရောရှိပါသလား
ကျွန်တော်တို့မူအားဖြင့်တော့ဒါ radical ဖြစ်တယ်ဆိုတာကျွန်တော်တို့မကြိုက်ဘူးမကောင်းဘူးဆိုတော့ဒီဒါမဲ့လူထုက radical ဖြစ်နေအလန်း radical ဖြစ်လာတဲ့ချိန်မှာကျွန်တော်တို့ကလည်းဒါကိုလက်တလုံးဝင်လုပ်လို့တော့မရဘူးကျွန်တော်တို့အဲ့တော့ဒါ radical ကိုတန်ဖိုးချော့ဖို့တဲ့ဆိုရင်ဘ ഹു အစိုးရအတိုင်းနဲ့ဘ ഹു အစိုးရနဲ့တော့ပြည်နယ်ဆွတ်နယ်တော့လူထုကို liberalize လုပ်ပေးရမယ်နည်းနည်းဟိုကျွန်တော်တို့စီးပွားရေးလွတ်လပ်မှုတွေတခြားလွတ်လပ်မှုတွေเนาะကျွန်တော်တို့ဖွဲ့စည်းပုံဆိုင်ရာလွတ်လပ်မှုတွေနဲ့ဒီသားတွေကို liberalize လုပ်ပေးရမယ်အဲ့ဒီ liberalize ပေးဖို့ဆိုရင်ကျွန်တော်တို့ဟာ democracy ကိုလည်းမခံစားဘူးတရားစတာလည်းမခံစားဘူးငါတို့ကိုဖိနှိပ်တယ်ငါတို့ရှာနေတယ်ဒီလွတ်တော်ဟာမတည့်ရမရှိဘူး democracy ဟာတည့်ရမရှိဘူးလို့သိမြင်လာလိမ့်မယ်တဖက်မှာလည်းဒီဘက်ကဒီ terrorist တွေဝင်လာတဲ့ဒါဘင်္ဂလီတွေကလည်းအဲ့လို movement တဲ့သဘောထားတွေနဲ့အမျိုးမျိုးပြည်ထောင်စုကို pressure ပေးနေတဲ့အချိန်မှာဒ ည်သူတွေຢာထဲမှာအဲ့ radicate ဆန်လာတယ်ဆိုတာတိုက်ပြည်တွေဘလို့မှမကောင်းဘူ
းအဲ့ဒါကိုညှိနှိုင်းဖို့အတွက်ရဟန်းပြည်သူလူထုအပေါ်မှာဩဇာလွှမ်းမိုးနိုင်တဲ့နိုင်ငံရေးသမားတွေနိုင်ငံရေးခေါင်းဆောင်တွေနိုင်ငံရေးပါတီတွေနဲ့ဒီအနာပိုင်းအစိုးရတွေနဲ့လည်းပဲနည်းနည်းပြောဆိုဆက်သွယ်နိုင်တဲ့ဆွေးနွေးညှိနှိုင်းနိုင်တဲ့အခြေအနေမျိုးလုံးဝမရှိဘူးလားဟဲ့လို့
မရှိဘူးမရှိဘူးကျွန်တော်တို့ဒီမှာဒီ NCA လက်မှတ်ထိုးတဲ့မှာကျွန်တော်တို့နိုင်ငံတော်တိုင်ပင်ခံပြောတဲ့ main hall တော်တော်ကောင်းပါတယ်ဘလို့မှကိုအငင်းပေါ်စရာမရှိအောင်တကယ်သိခံစားမှုကလည်းတည်တည်ငြိမ်ငြိမ်နဲ့သွားမယ်လမ်းကြောင်းတွေကိုအခက်အခဲတွေကိုတခါတည်းသူပြင်ကြဒါမှအဲ့ဒီ main hall တွေကိုကျွန်တော်ထင်တယ်အဲ့ဒီမိန်ကုန်းတွေကိုရခိုင်ပြည်နယ်ကဲမင်းတွေကနားဟောလေလားဖတ်မှတ်ဖတ်ရလားနောက်နိုင်ငံတော်ခေါင်းဆောင်ကိုရရဲ့ပါတီခေါင်းဆောင်တွေကပြီးထားတဲ့လက်ညှိုးချက်မိန်ခေါင်းတွေကိုအောက်ချိန်မှာအကောင့်ထဲပေါ်ဖို့အတွက်ပေါ့ဘလူးစီမံချက်တွေရှိတယ်လေအဲ့ဒါပြဿနာပဲအဲ့တော့ပေါ်ကားလူကြီးတွေကတော့လက်ညှိုးနိုင်ငံရေးလက်ငှက်ဆွတ်တွေပြီးတယ်အောက်ကလူတွေကတော့ဘာမှမလုပ်ဘူးအဲ့တော့ပြောရင်သူတို့ပြောဘူးဒီလောက်မောင်းတော့မှလည်းမီးလောင်နေလောင်ဒီဘက်ကခိုးလို့ကောင်းလေဆိုပြီးတော့ဟိုဘက်ရောမှမီးလောင်ရင်ဒီဘက်ရောခိုးလို့ကောင်းလေဆိုတဲ့ idea မျိုးနဲ့အဲ့ဝင်ကြီးပြက်လို့နေကြရဆိုတော့တော်တော်ဒုက္ခရောက်တာဗောတိုင်းပြည်ဘယ်လိုလိုငြိမ်းချမ်းတော့မလဲ
အဲ့လှုပ်ပြည်နယ်လှုပ်တော်မှာရောဘ ਹੁ တွတ်တော်တွေမှာရောဒီခိုင်ပြည်နယ်ကနိုင်ငံရေးသမားတွေကိုယ်စားလှယ်တွေအနေနဲ့အပြုသဘောနဲ့ရောတင်ပြသလားအဲ့ဟာကိုတင်ပြတော့ရောသူတို့လက်မခံဘူးလား
အဲ့အခုကြီးတော့ကျွန်တော်တို့ဘက်ကတော့လှုပ်တော်ထဲမှာတော့လောလောဆယ်ဒီ policy ရပိုင်းနဲ့ကျွန်တော်ဆွေးနွေးတာတော့မရှိပါဘူးကျွန်တော်တို့ development issue ပေါ်လေ data ဆိုင်ရာဖွံ့ဖြိုးရေးအတွက်ကျွန်တော်တင်ပြတာတွေပြောတာဆိုတာရှိပါတယ်။နောက်ဒီပူးတိရောင်မောင်တော်ကဒီအစိုးရရဲ့စီမံချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့အစိုးရတခုတင်ထားတာရှိပါတယ်။နော်ပူးတိရောင်ကိုယ်စားလှယ်ကအဲ့ဒါကိုတော့ဆွေးနွေးတဲ့အခါမှာဒီဘက်ကဒီကျွန်တော်တို့မြစ်တော်ကိုယ်စားလှယ်တွေပေါ့လေကျွန်တော်တို့တမတော်သားကိုယ်စားလှယ်တွေကတော့ဒီအမျိုးသားလုံခြုံရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ ਨੇ ဒီသဘောတူကြပါတယ်။သူတို့ကတော့အကုန်လုံးချင်မှုနားလည်နိုင်ဆုံးရှိတယ်။အဲ့ဒီဘက်ကလူတွေကတော့လေလေနားလေဟိုအားနေတယ်သူတို့ကောင်းအခြေရေမြေပြင်ရှင်တွေကိုမသိဘူးတော့ဖြစ်စဉ်အကိုမသိဘူးနောက်ခံသမိုင်းကြောင်းတွေမသိတဲ့ကြောင့်သူတို့စန္ဒာဆွဲနဲ့ထပြီးဆွေးနွေးကြတာလည်းရှိတယ်အခုတော့နည်းနည်းပေါ့ပါနားလေလာပြီးတော့ယူဆပါတယ်အဲ့တော့ဒီလာမယ့်နှစ်ရက်မှာတော့စောင့်ကြည့်ရမယ်အဲ့ဒီအဆိုပေါ်မှာဘယ်လိုတုံ့ပြန်ကြမလဲဆိုတာ
နောက်တစ်ခုမေးချင်တာကရဟန်းပြည်နယ်မှာအင်အားအကောင်းဆုံးနိုင်ငံရေးပါတီဖြစ်တဲ့ ANP မှာခေါင်းဆောင်မှုအပြောင်းလဲဖြစ်နေတဲ့ကာလလို့ပြောရင်မှားမယ်မဟုတ်ပါဘူးအဲ့တော့ခေါင်းဆောင်မှုအပြောင်းလဲဖြစ်လာရင်မူဝါဒသဘောထားမှာရောတဲ့အပြောင်းလဲဖြစ်လာနိုင်ပါသလား
ကျွန်တော်တို့ပါတီမှာတော့ကျွန်တော်တို့ချထားတဲ့မူရှိတယ်ပေါ့နော်အရင်တော့ကတော့ကျွန်တော်တို့ DED ဆိုတာကျွန်တော်တို့ပါတီ RNDP စဆောင်ရတဲ့ development ရဲ့ equality ရဲ့ democracy ရဲ့ပေါ့လေအဲ့မဲ့နောက်ပိုင်းကျွန်တော်2000ဆင်းနေလောက်ပြင်လဲလာတဲ့အခါမှာကျွန်တော်တို့ federalism ကပဲမတည်ရဲ့နိုင်ငံရေးပြဿနာဖြစ်ပြီးတွင်းစစ်ရစေးရေး federal နိုင်ငံတည်ဆောက်ရေးဆောင်မူချလာပါတယ်ကျွန်တော် DED ရဲ့ကျွန်တော် plusF federalism ပေါ့ဒါကျွန်တော်တို့ပါတီရဲ့မူပါပဲအဲ့ဒီပါတီရဲ့မူပေါ်မှာပဲကျွန်တော်အပြောင်းလဲတော့ရှိနိုင်မှာတော့မထင်ဘူးဒီဘနီးနဲ့ဗမာပြည်ရဲ့နိုင်ငံလမ်းကြောင်းဟာပြည်တွင်းစစ်ရစေးရေးဒီမိုကရက်တစ်ကာချာနိုင်ငံပြည်စုံဆွေးနွေးပြီးတော့ကျွန်တော်ဖက်ဒရယ်နိုင်ငံစစ်ကိုဘယ်လိုထောင်မလဲဖက်ဒရယ်နိုင်ငံစစ်ထောင်မယ်ဆိုရင်ကျွန်တော်ဖွဲ့စည်းပုံပြောင်းရမယ်ဖွဲ့စည်းပုံကိုတဖြည်းဖြည်းကျွန်တော် process တစ်ခုနဲ့ကျွန်တော်ပြောင်းမယ်ဆိုအဲ့ဒါပါပဲ
ကျောဆန္ဒဆွေးနွေးတင်ဆက်တဲ့မြမမျက်မှောက်ရေးရာကိုနားဆင်ကြရတာပါခင်ဗျာ။လာမယ့်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာဘယ်လိုအကြောင်းအရာတွေဆွေးနွေးမလဲဆိုတာကိုအသိပေးချင်ပါတယ
်။ဆရာရှင်များရှင်မြမနိုင်ငံမှာရင်းစုစည်းလို့လူသိများတဲ့စွေးဆန္ဒပြမှုတွေနဲ့ပတ်သက်လို့ပြထမ်းထားတဲ့ဥပဒေကိုလွှတ်တော်ကပြင်ဆင်ဖို့အစီအစဉ်နေပါတယ်။ဆန္ဒပြပွဲတွေအတွက်စွေးဆောင်စည်းရုံးဓာတ်တွေကိုရှောင်ရှားနိုင်ဖို့နိုင်ငံသားတွေကိုကျင့်တရားနဲ့အညီဆန္ဒထုတ်ဖော်နိုင်ဖို့ရည်ရွယ်ပြီးဆန္ဒပြပွဲအတွက်ကုန်ကျစရိတ်နဲ့ကြားခံတဲ့သူရဲ့အချက်အလက်ကိုတင်ပြဖို့ထပ်မံဖြည့်ဆွတ်ပြင်ဆင်ဖို့ရည်ရွယ်ထားပေမဲ့လွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်အပေါ်ကန့်သတ်မှုတွေတိုးလာမဲ့ခြေလှမ်းတစ်ရပ်အဖြစ်မြင်သူတွေလည်းရှိနေပါတယ်။ငြိမ်းစုစည်းဥပဒေပြင်သစ်မပြင်သစ်ဖြည့်ဆွတ်ပြင်ဆင်ခြင်းအဖြစ်အဆိုးအကောင်ဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချုပ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုချုပ်တင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေချုပ်တင်ရေးသားပေးပို့ထားလို့ရပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါတယ်ရှင်။
စနေညဗီအိုအေတိုင်းရိုက်လေလိုင်းအစီအစဉ်မှာသောရရှင်ဒီပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ကိုရန်နံရဲ့တပတ်တွင်အားကစားကဏ္ဍကိုနားဆင်နေပါပြီ ရိုဂျာဖက်ရိုကတော့အသက်30ချောင်းတဲ့အရွယ်မှာကမ္ဘာအဆင့်တက်နေရာကိုရောက်လာပြီးတော့ကမ္ဘာနံပါတ်1ဒီထဲမှာအသက်အကြီးဆုံးတက်နစ်ကစားသမားဖြစ်တဲ့ဆန်ဂျိန်တက်လိုက်ပါတယ်စကော့လန်အသင်းကတော့အလက်စ်မက်ကလစ်ကိုနီးပြအဖြစ်နဲ့ဒုတိယအကြိမ်ခတ်လိုက်ပါတယ်တောင်ကိုရီးယားနိုင်ငံမှာကျင်းပနေတဲ့2018ပျောင်ချန်စောင်းသည့်အိုလံပစ်ပြိုင်ပွဲမှာတော့နော်ဝေးနဲ့ဂျာမနီနိုင်ငံတွေကပြိုင် ဆူဇလန်နိုင်ငံကကမ္ဘာကျော်တင်းနစ်ကစားသမားရော်ဂျာဖက်ဒရာကတော့စံချိန်အသစ်တစ်ခုကိုထပ်တင်လိုက်ပြန်ပါပြီ။အသက်36နှစ်အရွယ်မှာကမ္ဘာနံပါတ်1နေရာကိုတကြောပြန်ရောက်လာပြီးတော့အသက်ကြီးပေမဲ့မပြတ်စည်းသေးဘူးဆိုတာကိုပြသလိုက်ပါတယ်။ဒါကြောင့်ဖက်ဒရာဟာအသက်ကြီးဆုံးကမ္ဘာနံပါတ်1ကစားသမားအဖြစ်နဲ့စံချိန်အသစ်ထပ်တင်လိုက်တာပါ။အသက်36နှစ်အရွယ်မှာအခုလိုအသက်ကြီးဆုံးကမ္ဘာအဆင့်1ကစားသမားဖြစ်လာတာဟာသူရဲ့အိမ်မက်တွေအမှန်တကယ်လက်တွေ့ဖြစ်လာတာဖြစ်တယ်ဆိုပြီးတော့ဗီရယ်ကတော့ပြောပါတယ
် What an amazing run it's been and the journey it's been for me throughout
ကစားလာခဲ့တဲ့တန်တဲ့ဆောင်မယုံနိုင်တော့ဘူးလေအခုလိုကမ္ဘာအဆင့်တနေရာကိုပြန်ပြီးရလိုက်တာကျွန်တော်တို့တကယ်ကိုမပေါ်ပြနိုင်တော့ပါပဲအားလုံးကိုကျေးဇူးတင်ပါတယ်အသက်တွေကြီးလာနေတဲ့အခါတလေငါနှစ်ဆလို့ရမယ်လို့စိတ်ထဲဖြစ်မိတယ်ဒါကြောင့်ကျွန်တော်ကစားခဲ့တဲ့တန်ဆောင်မှာအခုလိုကမ္ဘာအဆင့်တဖြစ်ဖို့ဆိုတာရည်ကြီးဆုံးပါအထူးသဖြင့်အသက်36နှစ်ကျော်38နှစ်တည်းမှာကမ္ဘာအဆင့်တနေရာကိုပြန်ရလိုက်တာကကျွန်တော်အိမ်မက်တွေတကယ်ဖြစ်လာတာကျွန်တော်အနေနဲ့တော့မယုံနိုင်တော့အောင်ပါပဲ
ဖက်ဒရာဟာပြီးခဲ့တဲ့တနင်္ဂနွေနေ့ကကစားခဲ့တဲ့ Rotterdam Open Final မှာလဲဘူလ်ဂေးရီးယားက Grigor Dimitrov ကို6-6နဲ့နှစ်ပွဲပြတ်နိုင်ရပြီးတော့ချန်ပီယံဖြစ်ခဲ့ပါတယ်ဒါ့အပြင်သူဟာပြီးခဲ့တဲ့ Australian Open ပြိုင်ပွဲကိုလည်းဘူဆွဲပြီးတော့အမျိုးသားတွေထဲမှာ Grand Slam Scoop လာကိုအကျိန်20မြောက်စကူးနိုင်ခဲ့တဲ့တဦးရီသောကစားသမားလည်းဖြစ်ပါတယ်ခင်ဗျာအမေရိကန်နိုင်ငံမှာကျင်းပနေတဲ့2018ပြိုင်ချမ်းဆောင်သည့်အိုလံပစ်ပြိုင်ပွဲကတော့အခုဆိုရင်ပြီးဆုံးမှု၄ရက်ပဲကျန်ပါတော့တယ်ဒင်လာနေကကစားခဲ့တဲ့ပွဲစဉ်တွေမှာတော့ ski jumping ပြိုင်ပွဲမှာ Norway အမျိုးသားအသင်းကရွှေစိတ်ရယူနိုင်ခဲ့သလိုအမျိုးသမီးတဦးချင်းမှလည်း Norway က Maren Lundby ကရွှေစိတ်ရခဲ့ပါတယ်။ဒါပြင် Norway က Herbert Lorenzen ကလည်းအမျိုးသားမီတာ500အမြန် ski skate ပြိုင်ပွဲမှာရွှေစိတ်ရသွားခဲ့ပါတယ်။ရေကဲပြင် hockey ပြိုင်ပွဲဘက်မှာတော့အမျိုးသမီးဘက်မှာ American နဲ့ Canada အသင်းတို့ final တက်သွားကြပါတယ်။ဒီ final မှာ American က Finland ကို 5-6 မရှိနဲ့နိုင်ရခဲ့သလို Canada ကလည်း Russia နိုင်ငံက Olympic အားကစားသမားတွေနဲ့ဖွဲ့ထားတဲ့အသင်းကို 5-6 မရှိနဲ့နိုင်ရခဲ့ပါတယ်။ဒါကြောင့်အမျိုးသမီးရေကဲပြင် Hockey final မှာတော့ American နဲ့ Canada တို့တွေ့ကြမှာဖြစ်ပြီး final ကိုတော့မနေ့ကကြာသပတေးနေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။အမျိုးသား Nations League ပြိုင်ပွဲမှာတော့ Austria နိုင်ငံက Marcel Hirscher ကအမျိုးသား Super G နဲ့ Jan Sloller နင်းချောစီပြိုင်ပွဲတွေနဲ့နှမျိုးပေါင်း Alpine နင်းချောစီပြိုင်ပွဲတွေမှာစုစုပေါင်းရွှေစိတ်3ခုရထားပါတယ်။မြို့သမီးနင်းချောစီပြိုင်ပွဲမှာတော့ American ကနံပါတ်ကြီး Michaela Schifrin ကရွှေစိတ်ရခဲ့ပါတယ်။ဒါဟာဆိုရင်2014 Sochi Olympic နင်းချောစီရွှေစိတ်ဆုခဲ့တဲ့ Schifrin အတွက်ဒုတိယမြောက် Olympic ရွှေစိတ်ဆုတယ်ဖြစ်ပါတယ်ခင်ဗျာ။ဒီကတလန်လာနေကတီချင်းမဘီစီစလောက်အနေထားမှာတော့နော်ဝေးနိုင်ငံကစုစိတ်အများဆုံးနဲ့ဥဆောင်နေပြီးတော့အိမ်နောက်မှာတော့ဂျာမနီကဒုတိယနေရာကနေကတ်လိုက်နေပါတယ်။အိမ်နောက်တော့ကနေဒါနဲ့နယ်သာလန်တို့ကတတိယနဲ့ဒုတိယနေရာတွေမှာရှိပြီးအမေရိကန်ကနံပါတ်5နေရာမှာရှိနေပါတယ်ခင်ဗျာ။ဘောလုံးသတင်းတွေမှာတော့အင်္ဂလန်မှာဒီတစ်ပတ် FA Flash ရှုံးထွက်ပြင်းစမအဆင့်ပွဲစဉ်တွေကိုကစားခဲ့ကြပြီးတော့ Man U က Huddersfield ကို2ဂိုးကိုမရှိ၊ Chelsea က Hull City ကို4ဂိုးကိုမရှိ၊ Leicester က Sheffield United ကို2ဂိုးကိုမရှိ၊ Brighton က Coventry ကို3ဂိုးတကူ၊ Southampton က West Brom ကို2ဂိုးတကူနဲ့နိုင်ပြီးတော့ Spurs နဲ့ Rochdale တို့2ဂိုးစီတည်ကြပြီးတော့ Sheffield Wednesday နဲ့ Swansea တို့ဂိုးမရှိတည်ကြပါတယ်။ဒါကြောင့် Quarter Final မှာတော့ Man U နဲ့ Brighton, Leicester နဲ့ Chelsea ဝီကန်နဲ့ Southampton တို့တွေ့ကြမှာဖြစ်ပြီး Tottenham နဲ့ Rose Jail တို့နိုင်တဲ့သူက Swansea နဲ့ Sheffield Wednesday နိုင်တဲ့သူနဲ့တွေ့ကြမှာဖြစ်ပါတယ်ခင်ဗျာ Scotland အသင်းကတော့နီးပြဟောင်း Alex McLeish ကိုနီးပြဖြစ်နေဒုတိယအကြိမ်ပြန်ပြီးတော့ခန့်လိုက်ပါတယ်McLeish ကတော့သူ့အနေနဲ့ Scotland အသင်းကိုနိုင်ငံကပြိုင်ပွဲတွေမှာခြေစစ်ပွဲအောင်ဖို့ပြောလင့်ထားတယ်လို့စနေနေ့ကသူ့ကိုနီးပြဖြစ်ခန့်လိုက်ကြောင်းကြေညာခဲ့တဲ့အခမ်းအနားမှာပြောကြားခဲ့ပါတယ
် Listen, I'm absolutely ecstatic to be back as the national coach
Scotland လက်ရွေးစင်အသင်းကိုနီးပြဖြစ်ပြန်ပြီးတော့လှုပ်ခွင့်ရတဲ့အတွက်ကျေနပ်မိပါတယ်ကျွန်တော်တို့ရဲ့ရည်မှန်းချက်ကတော့ Euro 2020မှာခြေစစ်ပွဲအောင်ဖို့ဖြစ်ပါတယ်ခြေစစ်ပွဲအောင်ဖို့အတွက်အစွမ်းကုန်လုပ်သွားမှာပါကျွန်တော်အနေနဲ့လည်းအတွေ့အကြုံအများကြီးရထားတာကြောင့် Scotland အသင်းအတွက်အကောင်းဆုံးစွမ်းဆောင်ပေးနိုင်လိမ့်မယ်လို့ယုံကြည်ပါတယ
်။ Alex McLeish အတွက်တော့ဒါဟာ Scotland နီးပြားဖြစ်တဲ့ဒုတိယအကြိမ်တော်ဝင်ပေးခံရတာဖြစ်ပါတယ်။သူက Euro 2008ခြေစစ်ပွဲတုန်းကလည်း Scotland အသင်းကိုနီးပြားလုပ်ခဲ့တာပါ။ Scotland အသင်းနောက်ဆုံးအကြိမ်နိုင်ငံတကာပွဲကိုခြေစစ်ပွဲအောင်ခဲ့တာကတော့1998ကမ္ဘာဖလားတုန်းကဖြစ်တာကြောင့်အခုဆိုရင်နိုင်ငံကပြိုင်ပွဲတွေနဲ့ဝေးနေခဲ့တာဟာစစ်ပေါင်း20ရှိသွားခဲ့ပြီဖြစ်ပါတယ်။
ကိုရနိုင်ကျင်းပြခဲ့တဲ့တပတ်တွင်းအားကစားကန်တာကိုနားဆင်ခဲ့ရတာပဲဖြစ်ပါရခင်ဗျာဗီဒီယိုကနေထုတ်လွှင့်တဲ့အစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ဗီဒီယိုရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါရခင်ဗျာမနေ့ပြန်မနေ့မှထုတ်လွှင့်မဲ့အစီအစဉ်ဒီမှာတော့ဒီဥကြောသန္တာရဲ့မြန်မာအရေးသွန်သက်ခြင်းနဲ့အားကစားကဏ္ဍကိုပြန်လည်နားဆင်ရဖို့ရှိပါတယ်။တခါခြားသာပရိနေမှာဆိုရင်ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာအရေးသွန်သက်ခြင်းနဲ့တိုင်းရင်းသတင်းလှအစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်။တောက်ကြနေမှာတော့အမျိုးသမီးကဏ္ဍသုတဆုံနဲ့အမေရိကန်တခွင်နဲ့သိပ္ပံနဲ့ဤပညာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကြာနေသေးတဲ့အချိန်တော်တွင်မှာသတင်းအချင်းချုပ်ကိုဥအောင်လွင်ဦးကပြောပြပေးပါအောင်ဗျာ။
နစရာဇုကေမှာဩဇာအကြီးမားဆုံးဘာသာရေးကောင်းဆောင်တူဦးဖြစ်ထင်ရှားသူအမေရိကန်အေးဝင်ကလေးခရီးရန်တရားဟောဆရာဘီလီခရီးရန်မှာဒီကနေ့ပဲကွယ်လွန်သွားပါတယ်။အသက်69နှစ်အရွယ်မှာကွယ်လွန်သွားတဲ့ခရီးရန်ဟာကမ္ဘာပေါ်ကနိုင်ငံပေါင်း185နိုင်ငံကလူပေါင်း300000ကျော်ကိုတရားဟောကြားခဲ့သူလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှာဆုလိုက်ပြုံးလက်ပြစ်ခတ်မှုတွေကြောင့်ထိခိုက်နေနာခဲ့ရသူတွေ၊ကျောင်းသားတွေ၊မိဘတွေ၊ဆရာတွေနဲ့သမ္မတဒေါ်နယ်ထရန့်ဒီနေ့တွေ့ဆုံပြီးခန်းစားချက်တွေကိုနားထောင်မှုရှိနေပါတယ်။လူမျိုးများတည်ချစင်နိုင်တဲ့လက်နက်ဖြင့်တနက်တိုင်းမှာပြောင်းလဲတက်စင်နိုင်တဲ့ကိရိယာတွေကိုတားမြစ်ဖို့တနက်ဝယ်ယူမဲ့သူတွေရဲ့နောက်ကျောင်းရာဇဝင်ကိုပုံမှန်တင်းတင်းကြပ်ကြပ်ဆစ်ဆဲဖို့လည်းသမ္မတကမနေ့တုန်းကပဲတိုက်တွန်းခဲ့တာပါ။အမေရိကန်သမ္မတမိုက်ပန်ဆာဒီလစမိုက်မှတုန်းကမြောက်ကိုရီးယားဆိုရတာဝန်ရှိသူတွေနဲ့တွေ့ဆုံမှုစီစဉ်ခဲ့ပေမဲ့မြောက်ကိုရီးယားဘက်ကအစီအစဉ်ကိုအချင်းကပ်ပြီးမှဖျက်ခဲ့တဲ့ကြောင်းအမေရိကန်ဆိုရတာဝန်ရှိသူတွေကပြောဆိုကြပါတယ်။နောက်ကိုရီးယားနိုင်ငံပျုံချန်မြို့ကဆောရီအိုလံပစ်အားကစားပွဲပွန်ပွဲအခမ်းအနားကျင်းပပြီးနောက်တစ်ရက်ဖေဖော်ဝါရီလ10ရက်နေ့မှာပဲနောက်ကိုရီးယားမှာရောက်နေတဲ့အမေရိကန်ဒုသမ္မတဟာပွန်ပွဲအခမ်းအနားကိုတက်ရောက်ခဲ့တဲ့မြောက်ကိုရီးယားအားကစားပွဲကိုဦးဆောင်လာသူမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ရဲ့ညီမကင်ယိုဂျွန်သမ္မတကင်ယုံနန်းတို့နဲ့တွေ့ဆုံမှုစီစဉ်ထားကြတာပါ။ရခိုင်ပြည်နယ်ကတကြောပြန်ပေးကတ်တွေမှာလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့ဆွဆဲခံရတဲ့မြန်မာစစ်တပ်ရဲ့ကြီးကဲကိုနိုင်ငံတကာရာစုပြည်မှုဆိုင်ရာခွန်ယုံ ICC ကအရေးယူနိုင်အောင်ဗြိတိန်ဆွေရကဦးဆောင်ချိုးဖောက်မှုပြစ်ချက်လွတ်တော်အမတ်တရာယောကတောင်းဆိုလိုက်ပါတယ်။မြန်မာတပ်မတော်ကာဝဲဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကို ICC မှာစစ်ဆေးဖို့ကုလသမဂ္ဂလူညွန်ရေးကောင်စီကဆုံးဖြတ်နိုင်အောင်ဥရောပသမဂ္ဂ EU ဖွဲ့ဝင်တွေကိုစီးရုံးမှုတိုက်တွန်းထားတဲ့စာဆောင်ကတော့ဗြိတိန်နိုင်ငံရေးပါတီပေါင်းစုံကလွတ်တော်အမတ်102ယောက်ကလက်မှတ်ရေးထိုးတိုက်တွန်းခဲ့ကြတာပါ။ပြစ်ချက်လွတ်တော်အမတ်ရဲ့ကြေညာချက်ထဲမှာတော့ရခိုင်ပြည်နယ်အချက်တဲနဲ့ပတ်သက်လို့ဗြိတိန်နိုင်ငံကတန်တမာရေးအရာဦးဆောင်ချိုးဖောက်ခဲ့တဲ့အတွက်ကုလသမဂ္ဂလူညွန်ရေးကောင်စီကကြေညာချက်ထုတ်ပြန်နိုင်တဲ့အထိရလဒ်တီထွက်ပေါ်ခဲ့သလိုပြစ်ချက်စတာလင်ပေါင်59ဆန်းအကူအညီပေးရခဲ့တဲ့ပေါ်ကျေးဇူးကြောင်းပြောရမယ်လေလွန်ကျွေးကော်စီရဲ့တောင်းဆိုချက်တွေကိုအကြီးအကျယ်လေးလူရှုထားတဲ့အတွက်မလုံလောက်ဘူးဆိုပြီးပြောဆိုထားပါတယ
်ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညအနေဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကမတ်တင်ကြီးထိုက်ဖြစ်ပြီးအတန်လွှင့်အင်ဂျင်နီယာကတော့ Vesco Volaric ဖြစ်ပါတယ် VOA အမေရိကန်တိုင်းညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00 AM ထိလိုင်းနံပါတ်1925 32နဲ့လိုင်းလက်190တို့ကနေထုတ်လွှင့်ခဲ့တာဖြစ်ပါတယ်။တော်ရရှင်နေအားလုံးဘေးပြာဝေးပွားပြီးစိုးရိမ်မှုကင်းစွာနဲ့အိပ်ပျော်နိုင်တဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါ။
This program has come to you from the Voice of America, Washington.